Welcome to the Voice of America in Burmese.
Tamadawase, VOA American Tamemavaye, Natal Sakoku Mala Choya, Burhunimanakan Talent Season, Ego, Muro, Washington, Zigani, Tanumita Tons and Laser, Laser Ship in VOA, Facebook, Ale, Daya, Tolin Pinare. John Lema, Gumnakan Season, Ego, Tinset Tuamaba.
Mingla Washin, Chamaga Kimutaba, Dominican Tanigo Matangi Tine to Jinya Bimaba, Democratic. American Tamara Donald Trump ma songzan si si muri jeje jenya sa den lo song la rane pate piro Tamara Trump ka tong bian ke bari. Facebook Twitter ne nengen ya cha gai ki yin ni myong lan duri ni ne Myanmar nengen lu khwin chin ni go pan bo pe de so ra te chaung lo ko lo ni de lo kula tamaka Myanmar nengen lu khwin san songzan mu ga internet thauk bian ne chin ya chan ma pho pya tha ba de dilo thu ja de tadin ni de cha ma ma ko chaung le
ho ba bi tadin ni na sin ya pi lo shin yin cha ma the ma so yin တော့ကျွန်တော်စာရေးဖြစ်ပါတယ်Facebook နဲ့ပတ်သက်ပြီးမှလို့ပိတ်တဲ့အရာကဒီဟာဘယ်လိုမျိုးစာနှုန်းစာနဲ့အဲ့ဒါကတော့မြန်မာနိုင်ငံကတိုင်းနာလက်နက်ကင်အဖွဲ့၄ခုရဲ့Facebook အသုံးပြုမှုတွေကိုပိတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်ကိုကချင်းအဖွဲ့ကတီးပေးခဲ့တဲ့အကြောင်းအခြေခံဥပဒေပုံမှန်နှစ်ချောက်တည်းပြင်ဆင်ရေးလွှတ်တော်ပြင်ဆင်ရေးကော်မတီနဲ့တော်တော်ကြာမ တင်ဆက်မှုကိုလည်းနောက်တစ်ချိန်ထပ်ကြအောင်ပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်ကြိုတင်ကြပါလိမ့်မယ်။
ဒီမိုကရက်အမတ်တွေကသူနဲ့သူ့အစိုးရအဖွဲ့ပေါ်မှာကြဲကြဲပြန့်ပြန့်စုံစမ်းစစ်ဆေးမှုတွေစပြီးလုပ်လိုက်တာနဲ့ပတ်သက်ပြီးတော့ဒါဟာရာဇဝတ်ပြစ်မှုဖြစ်ကြောင်းသက်သေထောက်ထားရဖို့အတွက်မျှော်လင့်ချက်ကြီးစွာနဲ့စူးစမ်းရှာဖွေနေရတာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာတုံ့ပြန်ပြောဆိုလိုက်ပါတယ်။အောက်လွှတ်တော်ကိုကြီးစိုးထားတဲ့ဒီမိုကရက်တွေကတနင်္လာနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့2016မဲဆွယ်ပွဲသူ့စီးပွားရေးနဲ့သူ့ရဲ့သမ္မတတက်တန်းနှစ်နှစ်အတွင်းသူနဲ့ပတ်သက်နေတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းပေါင်း82ခုကိုသတင်းနှစ်ပတ်အတွင်းမှာပဲသက်ဆိုင်ရာစေစတဲ့နေပို့ပေးဖို့အတွက်အကြောင်းကြားစာတွေပေးဖို့တောင်းဆိုလိုက်တာပါ။ဒါဟာအဖြစ်မဲ့သူရိစီကိုချင်းချောက်စာပေးဖို့ရတာဖြစ်ကြောင်းသမ္မတထရမ့်ကသူ့ Twitter မှာရေးပါတယ်။ဒါပြင်အောက်လွှတ်တော်တရားရေးကော်မတီစုံစမ်းစစ်ဆေးမှုဟာအမေရိကန်သမိုင်းမှာအကြီးမားဆုံးမယိုးမသားနဲ့အနိုင်ရအောင်လှုပ်ဆောင်မှုကြီးဖြစ်တယ်လို့ဒီမိုကရက်တီဟာတရားရေးကိုအနှောက်အယှက်ပေးနေပြီးအဆုံးမှာတော့ဘာလုံးမှဖြစ်မှာမဟုတ်ဘူးလို့လည်းရေးပါတယ်။သူ့ Twitter ကနေဒါဟာသမ္မတကိုချင်းချောက်မှုကြီးလို့လည်းရည်တာထားတာပါ။နောက်ပိုင်းမှာတော့သမရကဒါဟာသူတို့နိုင်ငံအတွက်တိုက်ခါကြစီတယ်လို့လည်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။2016အမေရိကန်သမရရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုရှုံးခဲ့တဲ့ဒီမိုကရက်ပါတီသမရကိုယ်စားလှယ်လောင်းဖြစ်ခဲ့တဲ့ဟီလာရီကလင်တန်ဟာ2020ရွေးကောက်ပွဲမှာထရမ့်ကဒုတိယသက်တမ်းကိုဝင်ရှင်ပြိုင်ဖို့စီစဉ်နေချိန်မှာကလင်တန်အနေနဲ့လက်မဲ့ဒီရွေးကောက်ပွဲမှာဝင်ရှင်ပြိုင်မှာမဟုတ်ဘူးလို့နယူးယောက်ကရုပ်သံတွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ်။သူအနေနဲ့ဝင်းမရှင်ပြိုင်ပေမဲ့ယုံကြည်ချက်အတိုင်းဆက်လက်လုပ်ကင်ပြောဆိုသွားမယ်လို့လည်းပြောပါတယ်။လက်ရှိနိုင်ငံမှာဖြစ်ပျက်နေတာနဲ့ပတ်သက်လို့သူအနေနဲ့လွန်စွာစိတ်မချမ်းသာဖြစ်ရတဲ့အကြောင်းလဲကလင်တန်ကပြောခဲ့ပါတယ်။2020ရွေးကောက်ပွဲမှာနယူးယောက်မြို့တော်ဝင်မိုက်ကယ်ဘလူးဘတ်ကဝင်ပြိုင်မှာမဟုတ်ဘူးလို့အင်ကန်နေနှောင်းပိုင်းကပြောခဲ့ပြီးထရန့်ပြန်လဲရွေးကောက်မခံရအောင်ဒီမိုကရက်တစ်ဘက်ကကူညီသွားမယ်လို့သူကပြောခဲ့ပါတယ်။သမရထရန့်ရဲ့ဝင်ရှင်ပြိုင်မှုဒီမိုကရက်တစ်ဘက်ကကြီးညာမဲ့ဆင်းရှေကြီးမှာအမျိုးသမီးလွှတ်တော်အမတ်၅ဦးတို့ပါဝင်ကြတဲ့အပြင်ဗမောက်ပြည်နယ်ကအထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်လည်းပါဝင်ပါတယ်။ဒုတိယသမရဟောင်းဂျိုးဘိုင်ဒန်ကတော့သူ့မိသားစုကသူ့ကိုဝင်ပြိုင်ဖို့လိုလားပေမဲ့သူကတော့စဉ်းစားနေစေဖြစ်တယ်လို့ပြောပါတယ်။ဒီမိုကရက်ဘက်ကလောလောဆယ်ရှင်ပြိုင်မှုအမည်စင်ပေးထားတဲ့သူ၁၂ဦးရှိပါတယ်။
အိန္ဒိယကိုအမေရိကန်ကကုန်သွယ်ဆိုင်ရာအထူးအခွင့်အရေးပေးပြီးအမေရိကန်ဒေါ်လာ5.6ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအပေါ်မှာအခွန်ကင်းလုပ်ခွင့်ပေးထားတာကိုအဆုံးသတ်ဖို့အတွက်အမေရိကန်ပြည်ထောင်စုကစီစဉ်နေတာကြောင့်ကြုံလာရမယ့်ရိုက်ခတ်မှုတွေနဲ့ပတ်သက်ပြီးသိအရေးမပါသလိုအိန္ဒိယကပြသခဲ့ပါတယ်။အိန္ဒိယဟာသူ့ဈေးကွက်ကိုမျှတပြီးတင့်တော်မှုရှိအောင်လုပ်မယ်လို့ပြောတဲ့အတိုင်းလုပ်မပြဘူးလို့ပြောပြီးအမေရိကန်ကအိန္ဒိယကိုပေးနေတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးကိုမပေးတော့ဘူး။အမေရိကန်ကုန်သွယ်ကိုယ်စားလှယ်ရုံးကိုသမ္မတဒေါ်နယ်ထရမ့်ကညွှန်ကြားခဲ့တာဖြစ်ပါတယ်။အမေရိကန်ကဖွံ့ဖြိုးဆဲနိုင်ငံ120အတွက်သူတို့ရဲ့ထွက်ကုန်တွေပေါ်မှာအခွန်နဲ့နဲ့ပဲကောက်ခံတဲ့ GSP ခေါ်တဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးကို2018ခုနှစ်မှာအိန္ဒိယကိုပေးခဲ့တဲ့အတွက်အိန္ဒိယဟာအကျိုးမြတ်အကြီးကျယ်ရခဲ့တာဖြစ်ပါတယ်။အိန္ဒိယအတွက် ထွက်ကုန်အမေရိကန်ဒေါ်လာ 5.6 ဘီလီယံဘူးအခွန်ကျန်းလုခွင့်အထူးခွင့်ရရနေချိန်မှာပဲအိန္ဒိယကုန်သွယ်ရေးဝန်ကြီးအနုပ်ဝတ်ဝဟန်ကတကယ်တော့အချို့မြတ်ကဒေါ်လာတန်190ဘူးလောက်ထိပဲရှိတာကြောင့်ဒါသာတိတ်မများဘူးလို့ New Delhi မှာသတင်းတောက်တွေကိုပြောခဲ့တာပါဒါပြင်အိန္ဒိယအနေနဲ့ American ကုန်ပစ္စည်းတွေပေါ်မှာလက်တုံ့ပြန်အခွန်ကောက်ဖို့မရှိပါဘူးလို့လည်းပြောပါတယ်
အမေရိကန်အနေနဲ့စစ်အင်အားပိုလိုအပ်ပြီးဥရောပတလွှားနဲ့တခြားဒေသတွေမှာရုရှားဘက်ကအစင်တစက်ရန်လိုမှုတိုးလာတာကိုတံပြန်ရေးအယုံဆိုင်ဖို့ဥရောပကအမေရိကန်ထိတ်တန့်တက်မှုတူကပြောဆိုလိုက်ပါတယ်။ဥရောပတည်ငြိမ်ရေးအတွက်အဓိကချင်းချောက်မှုကရုရှားဖြစ်တယ်လို့အမေရိကန်ရဲ့ဥရောပဆိုင်ရာကုကဲရေးတက်မှုဗိုလ်ချုပ်ကြီးကတ်တ်စကာပီရိုတီကအင်ကာနဲ့အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီရှင်းမှောက်ကြားနာမှုမှာပြောဆိုသွားပါတယ်။ဥရောပတိုက်မှာအမေရိကန်တပ်ဖွဲ့အင်အားကိုအမြဲတမ်းအနေနဲ့ရောအလှည့်ချအစီအစဉ်နဲ့ပါတိုးမြှင့်ဖို့လေသူကအကြံပြုပါတယ်။ထောက်လှမ်းရေးနဲ့စောင့်ကြည့်နိုင်စွမ်းမလုံလောက်မှုနောက်နိုင်ငံတကာရေပိုင်နဲ့မှာအသာစီးရမှုရော့ချလာတာတွေအပေါ်သူ့အနေနဲ့စိုးရိမ်တယ်လို့လည်းဗိုလ်ချုပ်ကြီးစကာပါရိုတီကပြောပါတယ်။ပင်လယ်ရေကြောင်းနယ်ပယ်ကိုဆက်ပြီးကြီးစိုးထားနိုင်ရေးအတွက်သင်္ဘောတွေထပ်တိုးဖို့ကအရေးကြီးတယ်လို့ပြောဆိုပြီးရေတက်ဖြတ်သင်္ဘောနှစ်ဆင့်ထပ်တိုးပေးဖို့တောင်းဆိုထားတဲ့အကြောင်းလဲလွှတ်တော်အမှတ်တွေကိုပြောဆိုခဲ့ပါတယ်။နိုင်ငံတကာရှေ့ပြင်းနဲ့ဥရောပအတွင်းရုရှားရဲ့ရင်းငုတ်တင်းမောတွေရှိနေတဲ့အပေါ်စိုးရိမ်မှုတွေပိုများလာတာကိုထောက်ပြပြီးအထူးသဖြင့်ဥရောပအတွင်းရုရှားရေတပ်ခင်မီကြီးထွားလာမှုကြောင့်အမေရိကန်အနေနဲ့စွန့်ဆောင်ရေးပိုကောင်းဖို့လိုအပ်တယ်လို့ဗိုလ်ချုပ်ကြီးကပြောဆိုသွားပါတယ်ရှင်။
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျ UAE American တာကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် Facebook Twitter နဲ့နိုင်ငံရချက်ကရင်းနှီးမြှုပ်နှံသူတွေအနေနဲ့မြန်မာနိုင်ငံရဲ့လူခွင့်အခြေအနေကိုပံ့ပိုးပေးတယ်ဆိုတာတည်ကြအောင်ပိုလှုပ်ပြဖို့လိုနေပြီလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာစုံစမ်းစစ်ဆေးမှုရန်ကြီးလီကအင်ကာနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရိုညာမွတ်စလင်9,300လောက်2019ခုနှစ်ကစပြီးမြန်မာနိုင်ငံကနေထွက်ပြေးရတာဟာမြန်မာစစ်တပ်ရဲ့ genocide လူမျိုးရုံးတပ်ဖြတ်မှုရည်ရွယ်ချက်နဲ့လှုပ်ဆောင်လာဖြစ်ကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကပြစ်တင်ထားပြီးဒါကိုအာရုံလွှဲတဲ့အနေနဲ့နိုင်ငံရချင်းရင်းနှီးမြှုပ်နှံသူတွေလာအောင်မြန်မာဘက်ကစူးစမ်းနေတယ်လို့ဖော်ပြထားတာပါ။ပဋိပက္ခဖြစ်အောင်လှုံ့ဆော်မှုတွေကိုတည်တည်ချာချာမတားဆီးနိုင်ဘူးလို့ဝေဖန်မှုတွေခံခဲ့ရတဲ့နောက် Facebook ကဒီလာထဲမှာပဲမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့လက်နက်ကိုင်တပ်ဖွဲ့၄ဖွဲ့အကောင့်တွေကိုပိတ်ပစ်ခဲ့ပါတယ်။ဒါပေမဲ့ရန်ဟီလီကတော့ Facebook ဟာမြန်မာစစ်တပ်နဲ့စစ်တပ်ရဲ့မဟာမိတ်လက်နက်ကိုင်အဖွဲ့တွေကိုတော့မပိတ်ခဲ့တဲ့အတွက်စိုးရိမ်နေလို့သူအစိုးရခံစားမှာရေးပါတယ်။ဒါအပြင်အခုထုတ်ပြန်တဲ့အစိုးရခံစားကိုကုလသမဂ္ဂလူခွင့်ကောင်စီမှာ March 17ရက်ကျန်သူတင်သွင်းမှာဖြစ်ကြောင်းလည်းရန်ဟီလီကပြောပါတယ်။မြန်မာစစ်တပ်ကတော့လက်နက်ကိုင်တိုက်ခိုက်သူတွေရဲ့ချင်းချောက်မှုကိုတင်းဝင်တုံ့ပြန်တိုက်ခိုက်တာဖြစ်ပြီးဆက်ဆွဲထားတယ်လို့အစုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေအထမပြုတ်ချက်မှုတွေမရှိခဲ့ဘူးလို့ပြောတဲ့အပြင်ဒုက္ခသည်တွေပြန်လာရေးကိုပါကြိုဆိုကြောင်းပြောကြားခဲ့တာပါ
မြန်မာနိုင်ငံတည်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်တိတ်နဲ့ချီပြီးဖိအားပေးမောင်းထုတ်ခဲ့တဲ့ဆိုတဲ့အပေါ်သတင်းတစ်ပတ်ကြာပနာမစုံစမ်းစစ်ဆေးဖို့နိုင်ငံတကာရာဇဝတ်မှုခုံရုံး ICC အဖွဲ့တစ်ခုအင်ကာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်ရောက်သွားပါပြီ ICC ရဲ့ရှင်းနေချုပ်ဖာတူဘင်ဆူရာဦးဆောင်မဲ့အဖွဲ့ဝင်9ဦးပါအဖွဲ့ကကော့ဆဲဗဇာကရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်တရားရုံးဝန်ကြီးအန်ဆူဟတ်ပြည်ထောင်ဝင်ကြီးအာဆတ်ဒါဇမန်ခန်ခမဲနိုင်ငံခြားရေးဝင်ကြီးရှာရီယာအလမ်နိုင်ငံခြားရေးအတွင်းဝင်ဆာဟီဒူဟာဂေရိုနဲ့လည်း ICC ကိုယ်စားလှယ်အဖွဲ့ဆွေးနွေးဖို့ရှိပါတယ်မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေအပေါ်ဆန့်ကျင်ကျူးလွန်မှုနောက်ဘင်္ဂလားဒေ့ရှ်ဘက်ကသူတို့ကိုမောင်းထုတ်ခဲ့တဲ့ရာဇဝတ်မှုနောက်ဖြစ်နိုင်ခြေရှိတဲ့ရာဇဝတ်မှုတွေကိုအမှုတိစောက်နိုင်ဖို့ ICC အဖွဲ့ကအဓိကအာရုံစိုက်ဆောင်ရွက်မှာလို့လဲတန်တမန်သတင်းရှင်းမြစ်တွေကပြောပါတယ်ဒီဟိတ်အခြေဆိုင် ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးကရိုဟင်ဂျာရေးကိုစတင်ဆောင်ရွက်နေပြီးပြစ်မှုကျူးလွန်သူတွေကိုစုံစမ်းဖို့ခုံလဲဖွဲ့ထားပါတယ်။အခုဘင်္ဂလားဒေ့ရှ်ခီးစင်ကတော့အမှုတိစောက်ရေးအတွက်ပနာမစုံစမ်းဖို့ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလ18ရက်နေ့တုန်းကတော့ ICC ရှင်းနေချုပ်ဘန်ဆူရာကအပြည့်အဝစုံစမ်းစစ်ဆေးရေးလုပ်နိုင်ဖို့တက်တဲ့အထောက်အထားတွေလုံလောက်သလားဆိုတာကိုစတင်စုံစမ်းနေကြောင်းပြောဆိုပါတယ်။ မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုမြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက်တရားစီရင်လို့မရဘူးလို့လည်းအခိုင်အမာပြောဆိုထားပါတယ်ရှင
်။မလေးရှားနိုင်ငံအနောက်ပိုင်းကပါလစ်ပြည်နယ်မှာ2015ခုနှစ်တုန်းကအလောင်းအများပြားမြှုပ်နှံထားတဲ့နေရာနဲ့လူကုန်ကူးမှုလုပ်တဲ့ခြေရလက်ရာတွေတွေ့ကြတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့မလေးအစိုးရက RCI တော်ဝင်စုံစမ်းရေးကော်မရှင်ကို March 5ရက်အင်္ဂါနေ့မှာစတင်ဖွဲ့စည်းလိုက်ပါတယ်။တွေ့ရှိခဲ့တဲ့အလောင်းတွေဟာမြန်မာနိုင်ငံကလာတဲ့ရိုဟင်ဂျာဒုက္ခသည်တွေဖြစ်မယ်လို့ယုံကြည်ကြပါတယ်။မလေးအစိုးရအဖွဲ့ကဒီမှုအတွက်အမှန်တရားကိုဖော်ထုတ်ပြီးကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့တန်လိမ့်ထံချထားကြောင်းမလေးရှားပြည်ထောင်ဝန်ကြီးမဟူတင်ဂျာစင်းကပြောကြားလိုက်ပြီးကော်မရှင်မှာပါဝင်တဲ့အဖွဲ့ဝင်5ဦးကိုခန့်အပ်လွှာတွေပေးရခဲ့ပါတယ်။အတွေ့အကြုံရင့်ကျက်ပြီးနားလည်တက်ကြွတဲ့တိုက်ခါရှိတဲ့လူတွေကိုအဖွဲ့ဝင်ဖြစ်ခန့်အပ်ပြီးဒီမှုအတွက်မလေးအစိုးရကဘလောက်လေးထားတယ်ဆိုတာသိစေသလိုအဖြစ်မှန်ကိုသိရမယ်လို့မျှော်လင့်ထားပြီးနောက်ထာမျိုးထပ်မဖြစ်စေဖို့လုပ်ရမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။2015ကပါလစ်ပြည်နယ်မှာမလေးနဲ့ထိုင်းနယ်ဆက်ဝမ်ကန်လိုင်းအရက်ကတောတောင်ထူထပ်တဲ့နေရာမှာမြုပ်နှံထားတဲ့အလောင်းတရားကျော်တွေ့ခဲ့ရတယ်လို့ထိမ့်သိတဲ့စခန်းတွေကိုပါတွေ့ရသူပါတွေ့ရခဲ့တာပ
ါကဘာဘောကလေးထုညဉ့်ညံ့မှုအစိုးရဆုံးမြို့30တဲက22မြို့ကအိန္ဒိယနိုင်ငံကဖြစ်တယ်လို့နိုင်ငံတကာပတ်ဝန်းကျင်ထိမ့်သိရေးလှုပ်ရှားမှုအဖွဲ့နှစ်ခုကပြောဆိုလိုက်ပါတယ်2018ခုနှစ်အတွင်းကဘာဘောမှာလေးထုအညဉ့်ညံ့ဆုံးမြို့တော်တွေထဲမှာအိန္ဒိယနိုင်ငံ New Delhi မြို့တော်ကထိပ်ဆုံးမှာရှိတယ်လို့လဲ Greenpeace နဲ့ Swiss Cheshire IQ Air Vacheroe ရဲ့လေလာချက်ကဖော်ပြပါတယ်မြို့ပေါင်း 3,000 ရဲ့လေထုညဉ့်ညံ့မှုကိုတိုင်တာခဲ့တဲ့ Air Vacheroe ရဲ့အစဉ်ခန်းစားတင်းမှာတော့လေထုညဉ့်ညံ့မှုကြောင့်နောက်နှစ်အတွင်းကမ္ဘာတစ်လွှာလူပေါင်း 9,000 တို့အရွယ်မတိုင်မီသေဆုံးစေနိုင်ပြီးစီးပွားရေးပေါ်မှာလည်းရိုက်ခတ်မှုကြီးရှိလာမယ်လို့ဖော်ပြထားပါတယ်ရှင် Direct from Washington The Voice
of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတင်ကြီးထိုက်တို့ကြီးညာခဲ့ကြတာပါအခုတော့သတင်းလွှာတွေကိုကြားပါတော့မယ်မြန်မာနိုင်ငံမှာတိုင်းသားလက်နက်ကင်လေးဘွဲ့ရဲ့ Facebook အကောင့်တွေကိုပိတ်လိုက်ခြင်းအပြင်အစိုးရဘက်ကညဉ့်ညံရေးဆက်ဆက်ညှိနှိုင်းနေကြတဲ့သူတွေရက်ဖက်ဖွဲ့စည်းတွေအမေရိကန်နဲ့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေပါဝင်ပြင်ပကဘာနဲ့ဆက်ဆက်မှုလမ်းကြောင်းကိုဖျက်တောက်လိုက်တာဖြစ်တယ်လို့အမေရိကန်ထက်လွတ်တော်ဝါရင်အမတ်ဦးက Facebook ကုမ္ပဏီကိုအပြင်းထန်ဝေဖန်လိုက်ပါတယ်ဒီဖွဲ့လေးခုရဲ့ Facebook တွေကိုပိတ်တာနဲ့ပတ်သက်ပြီးကုမ္ပဏီအကြီးအကဲ Mark Zuckerberg ကိုမေကွန်လေးခုတိုက်ရိုက်မိထားတဲ့အထက်လွှတ်တော်မှ Edward Markey ရဲ့အိတ်ဖွင့်ပေးစာကို American ခြေစိုက်ကချင်မာမိတ်ဖွဲ့ကလည်းကြိုဆိုလိုက်ပါတယ်ဒီအကြောင်း Matt Engine နိုင်အပြည့်စုံပြောပြမှာပ
ါ February 22ရက်နေ့ရက်စွဲနဲ့ကုမ္ပဏီ CEO Mark Zuckerberg ကိုပေးပို့ခဲ့တဲ့ American အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဝင်ဝါရင့် Democrat အထက်လွှတ်တော်မှ Edward Markey ရဲ့အိတ်ဖွင့်ပေးစာမှာတိုင်းဒေသနဲ့ကင်လေးဘွဲဖြစ်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရခိုင်တပ်ဖွဲ့ AA ကိုကန့်တပ်ဖွဲ့ MNDAA နဲ့တအောင်းတပ်ဖွဲ့ TNLA စတာတွေရဲ့ Facebook အကောင့်တွေကိုပိတ်လိုက်တဲ့ကုမ္ပဏီရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ Mark Zuckerberg အနေနဲ့ပြည့်ပြည့်စုံစုံဖြေရှင်းပေးဖို့ဖော်ပြထားပါတယ်။ဒါ့အပြင် Match လတရက်နေ့နောက်ဆုံးထားစာနဲ့ရေးသားတုံ့ပြန်ဖို့လဲ Mark Zuckerberg ကို Massachusetts ပြည်နယ် Democrat ထက်လွတ်တော်အမတ် Mark Key ကတောင်းဆိုထားပါတယ်။အခုလိုအထက်လွှတ်တော်အမတ်မာကီက Facebook ကိုပေးပို့ခဲ့တဲ့အိတ်ဖွင့်ပေးစာကိုကြိုဆိုကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းက VOE ကိုပြောပါတယ
်။သတ်တော်ကိုကျွန်တော်စာရေးဖြစ်ပါတယ်။ Facebook နဲ့ပတ်သက်ပြီးမှ supervise လုပ်နေရပေါ့။ Committee ကလွတ်တော်အမတ်တွေပေါ့နော်။လိုပိတ်တဲ့အရာကကျွန်တော်ကချင် Facebook မှာ page တချို့ဟာရေနောက်အဖွဲ့လေးဖွဲ့နဲ့ပတ်သက်တဲ့ဆိုမှပိတ်ခဲ့တာကိုကျွန်တော်ကဒီဟာဘယ်လိုမျိုးစံနှုန်းစံထားနဲ့ပေးတဲ့အကြောင်းသိချင်ပါတယ်လို့ကျွန်တော်စာပို့တယ် Facebook ရေးတဲ့အထက်မှာ dangerous organization ဆိုတာဒီစိုးရိမ်ရတဲ့အဖွဲ့အစည်းပေါ့နော်နာမည်ရောတတ်ထားတဲ့အပေါ်မှာဘယ်ဟာကိုကြည့်ပြီးမှသူတို့ဒီစာနှုန်းကိုယူပြီးမှရေးလဲဆိုတော့ကျွန်တော်အဲ့ဒါတွေလေးဖြစ်ပါတယ်ခုက Senator Markey ကနေပြီးတော့ဒီစာပြန်ထုတ်လဲဆိုတော့အကျိုးဆိုးပါတယ်ခင်ဗ
ျအထက်လွှတ်တော်အမတ် Markey ရဲ့စာမှာအဓိကမေးထားတဲ့မေးခွန်း၄ခုကတော့ KIA AA MNDAA TNLA စတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကို Facebook အနေနဲ့ဘာကြောင့်အကြမ်းဖက်အဖွဲ့လို့သတ်မှတ်တယ်လဲလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ကြောင်းဆွဆွဲခံထားရတဲ့မြန်မာစစ်တပ်ကိုတော့ဘာကြောင့်အကြမ်းဖက်အဖွဲ့လို့မသတ်မှတ်ရတာလဲအဲ့ဒီလိုတိုင်းဒေသလက်နက်ကိုင်၄ဘွဲ့ကိုပဲခွဲခြားပြီးအကြမ်းဖက်အဖွဲ့လို့သတ်မှတ်တာဟာမြန်မာနိုင်ငံရဲ့ပြည်ရင်းစစ်မှာမြန်မာအစိုးရဘက်က Facebook ကထောက်ခံတဲ့သဘောလားဒီ၄ဘွဲ့ရဲ့အကောင့်တွေကိုပိတ်ပင်မှုဘသူကအဓိကဆုံးဖြတ်တယ်လဲ။နောက်ကုမ္ပဏီတွင်းဆုံးဖြတ်ချက်ချတဲ့ဖြစ်စဉ်မှာဘသူပါဝင်တယ်လဲစတာတွေကိုအထက်လွှတ်တော်အမတ်အက်ဒဝတ်မာကီးကမေးထားပြီး သတင်းတပတ်အတွင်းစာနဲ့ပြန်ပြီးဖြေကြားဖို့မတ်ဇူကဘတ်ကိုတောင်းဆိုထားပါတယ်။ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းကလည်းကချင်လွတ်လပ်ရေးတပ်ဖွဲ့ KIA လို့အဖွဲ့အစည်းဟာအကြမ်းဖက်အဖွဲ့မဟုတ်ဘဲနိုင်ငံတကာနဲ့ဆက်ဆံလှုပ်ရှားနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ဖြစ်ကြောင်းအခုလိုပြောပါတယ်။
PIO က dangerous organization ဆိုတာ under your view အဖွဲ့အစည်းဆိုတာမဟုတ်ပါဘူးဗျ။မဟုတ်လို့ပဲနိုင်ငံတကာနဲ့ဆက်ဆံတဲ့အဖွဲ့အစည်းဖြစ်နေတာပါ။တချို့အရတကယ်ကိုကချင်နဲ့ပတ်သက်ပြီးမှပဲရေးရကချင်စာနဲ့ပဲရေးတဲ့အထက်မှာကချင်တိုင်းရင်းသားရဲ့ဘယ်နဲ့ဥပဒေရောက်ပါဝင်တယ်ပေါ့နော်ဒီ decision making process မှာကျွန်တော်တို့တကြတိတော့ပါဝင်မှုတောင်မရှိလို့ကျွန်တော်ကဒေဘူးရအဖြစ်ချိန်ထိထားတာအချင်းအဲ့လောက်ရှိပါတယ်။အဲ့ဒါတရား Facebook နဲ့အများကြီးပတ်သက်လာပြီ။Facebook ကိုလုံးဝကြီးလက်နဲ့တုံးပြခံလာတော့အစိုးရကနေပြီးတော့တိုက်တွန်းမှုရှိလို့လုပ်သလားဆိုတော့ကျွန်တော်မေးခွန်းဖြစ်လာတာပေါ့နော
်ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အဲ့ဒီ Facebook တွေမှာပုံမှန်ဘာတွေတင်ပြနေကြတာလဲရှင
်နိုင်ငံကြီးနဲ့အများကြီးပတ်သက်မှုမရှိပါဘူးဗျာဥမာကျွန်တော်ကချင်ပြည်နယ်မှာဆိုရင်အစိုးရအုပ်ချုပ်တဲ့နေရာရှိတယ်မျိုး KIA အဖွဲ့အစည်းကနေပြီးတော့အုပ်ချုပ်တဲ့နေရာဆိုတာရှိပါတယ် KIA အုပ်ချုပ်တဲ့နေရာရဲ့တည်င်းဆိုဘူးမှမသိဘူးဒုက္ခတဲ့ဆိုရင်တဝက်ကျော်လောက်ကအကျိုးအုပ်ချုပ်တဲ့နေရာတွေမှာရှိပါတယ်ဒီအုပ်ချုပ်တဲ့နေရာတွေမှာရှိနေတဲ့ဒုက္ခတွေရဲ့အကြောင်းကိုယ့်ရဲ့ဆွေမျိုးသားချင်းတွေအကြောင်းဆိုရင်ဒီပေါ်ဒီတချို့ကချင်းအကျိုးနဲ့ပတ်သက်တဲ့ဆိုရင် Facebook အကောင့်အနေနဲ့ကျွန်တော်တီးခွင့်ရတာပါအဲ့လို့ဆိုတော့ဒီလိုပိတ်ရချင်းကတကယ်ဆိုရင်မြန်မာစစ်တပ်ကိုဆက်ရဆွေးနဲ့ပတ်သက်ပြီးမှရင်းနှီး Facebook ကနေပြီးတော့အမုန်းပွားမှုတွေပတ်သက်ပြီးမှပိတ်ထည့်လို့ပဲအခုကတော့ဒီတံပြန်လောက်တာပေါ့နော်အဲ့လိုတံပြန်လုတ်တဲ့သဘောတဘာဝအကြောင်းပဲလုတ်တယ်လို့ကျွန်တော်ကယူဆပါရဲ့
အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီရဲ့အစီရင်ခံစာမှာမြန်မာစစ်တပ်နဲ့တိုက်ခိုက်နေကြတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၄ဘွဲ့ရဲ့အကောင့်တွေကို Facebook ကတီးတန့်ခွဲခြားပိတ်ပင်ခဲ့ပေမယ့်မြန်မာစစ်တပ်နဲ့သူ့ရဲ့မဟာမိတ်လက်နက်ကိုင်အုပ်စုတွေရဲ့အကောင့်တွေကိုတော့ဆက်ပြီးအသုံးပြုနေတာကို Facebook ကပိတ်ပင်နိုင်ခြင်းမရှိတာဟာနီးလမ်းမကျသလိုစိုးရိမ်မကင်းဖြစ်မိကြောင်းလည်းဖော်ပြထားပါတယ်မြန်မာနိုင်ငံလက်နက်ကိုင်ပဋိပက္ခတွေမှာဖိနှိပ်ရက်ဆက်မှုတွေကိုကျူးလွန်ဖို့ထောက်ခံခဲ့တဲ့အမုန်းတရားပွားစေတဲ့စကားတွေကိုတိုက်ဖြတ်ဖို့ Facebook ကကြိုးပမ်းခဲ့တာကိုသူ့အနေနဲ့အသိမဲ့ပြုပေမဲ့ဒီလက်နက်ကိုင်လေးဘွဲ့ရဲ့အကောင့်စာမျက်နှာတွေကို Facebook ကနေပိတ်ပင်လိုက်တာဟာတိုင်းရင်းသားတွေနဲ့ပြန်လည်ရင်ကြားစေရေးကြိုးပမ်းမှုကိုဟန်တားရာရောက်တယ်လို့လည်းအထက်လွှတ်တော်အမတ်မာကီးကပြောပါတယ်အထက်လွှတ်တော်အမတ်မာကီးဟာအမေရိကန်ပြည်ထောင်စုမှာ Facebook အပါအဝင် Social Media တွေရဲ့အခမ်းကဏ္ဍကိုစောင့်ကြည့်ပြီး Online ပေါ်မှာကိုယ်ရေးကိုယ်တိုင်အချက်လက်တွေကာကွယ်တဲ့ဥပဒေထက်ပြီးတိုးချဲ့ဖို့လွှတ်တော်မှဥဆောင်လှုပ်ရှားနေသူလည်းဖြစ်ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 261 ပြင်ဆင်ရေးကြံ့ခိုင်ဖွံ့ဖြိုးရေးနဲ့ဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီကဥဆောင်တင်သွင်းတဲ့မူကြမ်းနဲ့ပတ်သက်ပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တချို့အကြားမှာသဘောထားကွဲလွဲမှုတွေရှိနေပါတယ်ပူးပေါင်းကော်မတီအနေနဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးကိုပြန်သုံးသပ်မှာမို့အခုချိန်မှာဥပဒေတစ်ခုချင်းစီပြင်ဖို့တင်လာတာကမသင့်တော်ဘူးလို့ပူးပေါင်းကော်မတီဝင်တွေကပြောနေကြပါတယ်ဒီအကြောင်း VOA သတင်းတောက်မေခသတင်းပေးပို့ထားပါတယ
်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုခန့်အပ်ပိုင်ခွင့်နဲ့ပတ်သက်တဲ့ပုံမှန်တွေဖြစ်တဲ့ပုံမှန်261ခကဂါကြီးနဲ့ငါစားတဲ့ပုံမှန်တွေပြင်ဆင်ဖို့ကြံ့ခိုင်ရေးပါတီဘက်ကတင်ပြထားတာနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဘက်ကသဘောထားမှတ်ချက်ပေးခဲ့တာဖြစ်ပါတယ
်ပုံမှန်261ကိုပြင်ဆင်မယ်ဆိုရင်ဆက်နွယ်နေတဲ့ပုံမှန်များကိုပါထည့်သွင်းစီစဉ်ရန်လိုအပ်ကြောင်းတွေးရှိခဲ့ရပါတယ်ဒါ့အပြင်27ရာစုပင်လုံညီလာခံကနေပြီးတော့အတီးပြူပြီးဖြစ်တဲ့ပြည်ထောင်စုသဘောတူစာချုပ်ရဲ့စိတ်ပိုင်းတင်မှာအရေးအကြီးဆုံးဖြစ်တဲ့နိုင်ငံတော်ကိုဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံသောပြည်ထောင်စုဖြစ်ဖွဲ့စည်းရမယ်ဆိုတဲ့အချက်နဲ့ကိုက်ညီမှုရှိစေဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်း1မှာပါရှိတဲ့နိုင်ငံတော်အခြေခံမူများမှအစတင်ပြီးတော့ပြင်ဆင်မှသာလျှင်ယခုပြင်ဆင်ရန်တင်သွင်းလာတဲ့ပုံမှန်261ပြင်ဆင်ချက်နဲ့ရှေ့နောက်ညီညွတ်မှုရှိမှဖြစ်ကြောင်းကိုလည်းလေ့လာတွေ့ရှိရပါတယ်
။ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကိုစားဒေါက်တာမျက်ညာနာဆိုးကကော်မတီရဲ့သဘောထားမှတ်ချက်ကိုအခုလိုဖတ်ပြသွားတာပါ။ပြီးခဲ့တဲ့ရက်ပိုင်းကပြည်ခိုင်ဖြိုးပါတီနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကတော့ဖွဲ့စည်းပုံပြင်ဆင်မယ်ဆိုရင်တည်ဆဲအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းပြင်ဆင်ဖို့အခြေခံဥပဒေကိုကျော်လွန်လှုပ်ဆောင်တာတွေမလုပ်ဖို့ NLD ပါတီဘက်ကတောင်းဆိုထားတာတွေရှိခဲ့ပါတယ်။ပြခဲ့တဲ့ရပိုင်းကတက်မတော်ဘက်ကဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲလုပ်တာမှလည်းကြံ့ခိုင်ရေးပါတီဘက်ကတင်လာတဲ့ ပုံမှန်261ပြင်ဆင်ဖို့ထောက်ခံသွားမယ်လို့ပြောဆိုခဲ့တာရှိသလိုဖွဲ့စည်းပုံပြင်နာမှာတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေရဲ့အနှစ်သာရကိုပြည့်ဝင်းသွားအောင်ပြင်လာရင်တက်မတော်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်သွားမယ်လို့ပြောဆိုခဲ့တာလည်းရှိပါတယ်။အဲ့ဒီပုံမှန်261မူကြမ်းကိုလက်ရှိပြင်ဆင်ရေးကော်မတီတွင်းကလုပ်နေတဲ့အခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်တွေကသာလှုပ်ဆောင်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကြန့်ခိုင်ဖွံ့ဖြိုးရေးပါတီနဲ့ရခိုင်မျိုးသားပါတီဝင်အချို့ကလက်မခံကြပါဘူးဥပဒေကြမ်းတင်သွင်းထားတာကိုကော်မတီလှုပ်ဆောင်ချက်နဲ့မရောပဲတီးခြားဆွေးနွေးပြင်ဆင်ဆောင်ရွက်ဖို့တင်ပြထားတာတွေရှိလာကြောင်းပြင်ဆင်ရေးကော်မတီနဲ့လွှတ်တော်ကိုယ်စားလှယ်အချို့ကြားသဘောထားကွဲလွဲမှုတွေရှိခဲ့တာပါပြင်ဆင်ရေးကော်မတီရဲ့သဘောထားဟာဥပဒေအရကျော်လွန်နေလို့တီးဆဲဥပဒေအတိုင်းလှုပ်ဆောင်ပေးဖို့တောင်းဆိုတာဖြစ်တယ်လို့ပြောလာသူကတော့ဥပဒေကြမ်းကော်မတီဝင်ရခိုင်မျိုးသားပါတီကဒီသူလွတ်တော်ကိုယ်စားလှယ်ဥပါရှင်ပ
ါကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်ရယ်ဒီဆောင်ကျိုးလွတ်တော်မှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်ဒီနဲ့အညီဥပဒေကြမ်းတရားလွတ်တော်ထက်ကိုရောက်လာလို့ရှိရင်ဆက်သွားရမယ်ဥပဒေရဲ့ဆက်လက်ဆောင်ရွက်ပါလို့ကျွန်တော်တို့ကဥပဒေနဲ့အညီပြောတာ
ဒီမိုကရေစီနိုင်ငံတည်ဆောက်ဖို့ဖွဲ့စည်းပုံအခြေခံဥပဒေတွေကအချက်အများကြီးပြင်ဆင်ရမှာဖြစ်ပြီးအနာယပါတီ NLD အနေနဲ့အချက်တွေအများကြီးပြင်ဖို့အချိန်တွေမပေးသေးခင်မှာတိုင်းရင်းသားတွေလိုလားနေတဲ့ဒန်းတူအခွင့်ရေးရအောင်ဒီပုံမှန်261ကိုပြင်ဆင်ပေးဖို့ NLD ပါတီအနေနဲ့အားပေးတဲ့နယ်လို့ထောက်ပြလာသူကတော့မြမနိုင်ငံရေးလေလာသုံးသက်သူဒေါက်တာရန်မျိုးသိမ့်ပါဒီပုံမှန်ကိုဘယ်လိုကြောင့်ပြင်ဆင်သင့်တယ်လဲဆိုတာနဲ့ပတ်သက်လို့သူက
ပုံမှန်261ပြင်ဆင်ရေးကိုလည်းပဲအပြည့်အဝဖော်ဆောင်ဖို့လိုအပ်တယ်လို့မြင်တယ်ဘာဖြစ်လို့လဲဆိုတော့ပုံမှန်261ကိုပြင်ဆင်နိုင်မှသာလျှင်เนาะ2020အလွန်လွတ်တော်အခင်းအကျင်းမှာเนาะတိုင်းဒေသကြီးနဲ့ပြည်နယ်ဝင်ကြီးချုပ်တွေကိုတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေကနေရွေးကောက်တင်မြောက်လာနိုင်မှာဖြစ်တယ်။အဲ့ဒါဟာလည်းပဲခုနပြောတဲ့เนาะဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်တော်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းအတွက်အထောက်အကူပြုနိုင်မယ်လို့မြင်တယ်
ဒီမူကြမ်းနဲ့ပတ်သက်လို့ကော်မတီဘက်ကတုံ့တက်ချက်ပေါ်ပြည်အောင်စုလွှတ်တော်ဘက်ကတော့လွှတ်တော်ကိုယ်စားလှယ်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ထားပြီးမကြခင်ဆွေးနွေးသွားပွဲရှိပါရဲ့ရှင်
။ထိုင်းနဲ့မြန်မာနယ်စပ်မဲဆိုင်မြို့နယ်တွင်းမှာကာလတံမိုးအဖြစ်ထိုင်းဘတ်ငွေသန်း200လောက်တံမိုးရှိတဲ့တောင်ပိုင်းဝဒေသထုတ်စိတ်ကြွဆေးပြားတသန်းဖမ်းဆီးနိုင်ခဲ့တဲ့အကြောင်းထိုင်းနယ်ကြားဆောင်တပ်ကနေပြီးတော့သတင်းထုတ်ပြန်ပါတယ်။ဒီအကြောင်းထိုင်းမြန်မာနယ်စပ်ခြေစိုက်ပြည်ဝတဲ့နောက်မအေးမာကတရင်ပြေပို့ထားပါလေ
။ထိုင်းနိုင်ငံမြောက်ပိုင်းအမှတ်3နဲ့အမှတ်2စစ်ဒေသပိုင်းကော့ချန်းကျေးရွာအုပ်စုဟာမြန်မာနဲ့လာအိုနယ်နိမိတ်တွေနဲ့ထိစပ်နေတဲ့နေရာဖြစ်ပါတယ်။မူရရာဇာတွေဟာစိတ်ကြွဆေးတွေကိုကော့ချန်းနယ်ဇက်အဝင်နှန်းကိုသုံးပြီးကုန်တင်ကားအပြစ်နဲ့တဲဆောင်နေကြတဲ့လမ်းကြောင်းလေးဖြစ်ပါတယ်။မူရစေးဝါးတွေကိုအပြက်ရှင်းနေမယ်ဆိုတဲ့စစ်စင်ရေးကာလမှာကုန်တင်ကားတွေနဲ့တင်သူတွေအများအပြားကိုဖမ်းဆီးလိုက်တာကြောင့်နောက်ပိုင်းမှာတော့မူရစေးဝါးတွေကိုကားငယ်တွေကိုတုံးပြီးကား၄၅စီးနဲ့ဇက်တိုက်သေးယူမှုစနစ်ကိုမူရခိုင်းတွေကတုံးလာကြတယ်ဆိုပြီးထိုင်းနာပိုင်းတွေကဆိုပါတယ်ပထမဝင်လာတဲ့ကားတစ်စီးကိုရဲတွေကအာယုံစိုက်နေချိန်တခြားကားတွေကစက်မောင်းဝင်လာကြတဲ့နီးကိုတုံးလာကြတာလို့လဲဆိုပါတယ်စီပါဒန်ကော့ချန်းကျေးရွာတွေမှာမလ၄ရက်နေ့ကထိုင်းနယ်ခြေဆောင်တပ်တွေပိတ်ဆို့စောင့်ကြည့်နေချိန်ချင်းရိုင်းလိုက်စင်နံပါတ်နဲ့ကားတစ်စီးကိုစစ်တပ်ကတွေ့ရှိသွားခဲ့ပြီးတဲ့နောက်ကားပေါ်မှာအကြီးငါးလုံးနဲ့ထုတ်ထားတဲ့စိတ်ကြွဆေးပြားတသန်းကိုတွေ့ရှိခဲ့တာပါထိုင်းမြောက်ပိုင်းကဘုံမူနရစ်ထောင်ဝန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်သူပြောသွားတာကတော့နယ်ကြားဆောင်တပ်တွေဟာတရင်ရအဲ့ဒီနယ်မြေကိုတွားရောက်ရှင်းလင်းတဲ့အခါမှာစိတ်ကြွဆေးပြားတသန်းကိုဖမ်းဆီးမိခဲ့တဲ့အကြောင်းအခုဖမ်းမိတဲ့ကိုသုံးလုံးတစ်စိတ်ပါအဝါရောင်အထုပ်စိတ်ကြွဆေးတွေဟာမြန်မာနိုင်ငံဘက်ကဗိုလ်မှူးလောဘထိန်းချုပ်ထားတဲ့ဝါတောင်ပိုင်းနယ်မြေကဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။ထိုင်းကာကွယ်ဝန်ကြီးဌာနရဲ့2018ခုနှစ်နိုဝင်ဘာလကနေ2019ခုနှစ်ဇန်နဝါရီလအထိမူရစေးဝါးကိုအပြည့်ရှင်းလင်းလုပ်နေတဲ့စစ်စင်ရေးကာလမှာတော့3လအတွင်းထိုင်းမြန်မာလာအိုရွှေတရီကန်ဒေသကနေစိတ်ကြွဆေးပြား248တန်းဖမ်းဆီးနိုင်ခဲ့ကြောင်းထုတ်ပြန်ခဲ့ပါတယ်ဖေဖော်ဝါရီနဲ့မတ်လထဲမှာလည်းစိတ်ကြွဆေးပြားတွေတန်းနဲ့ချီပြီးမကြာခဏဆိုသလိုဖမ်းမိနေတာလည်းဖြစ်ပါတယ်ရှင်
ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံတွေနဲ့ဒီနေ့ကစပြီးတော့ခက်ခက်ခဲခဲရုန်းကန်ရမယ်လို့တရုတ်ဝန်ကြီးချုပ်လီကာရှင်းကပြောလိုက်ပါတယ်တရုတ်နိုင်ငံစီးပွားရေးကနှိမ့်ကွေးနေပြီးတော့အမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးငြင်းပွားမှုတွေဆက်ဖြစ်နေတာနဲ့အတူကြီးမားတဲ့အခက်အခဲတွေစွန့်စားရမှုတွေနဲ့ရင်ဆိုင်နေရပါတယ်ဒီအကြောင်း VOA သတင်းတော့ Bill 8 ဘေကျင်းမြို့ကနေပြီးတော့သတင်းပေးပို့ထားတာမတ်တင်ကြီးထိုက်ပြောပြပါလိမ့်မယ်
တရုတ်နိုင်ငံရဲ့စီးပွားရေးကိုမြင့်တင်နိုင်ရေးအခွန်ဖြတ်တောက်ဖို့နဲ့တီထွင်ဖန်တီးမှုတွေကိုဦးစားပေးဆောင်ရွက်ဖို့စီစဉ်ထားကြောင်းတရုတ်ဝန်ကြီးချုပ်လီခတ်ချင်းကတရုတ်ပြည်သူကွန်ဂရက်ကိုတင့်သွင်းတဲ့နှစ်ပတ်လည်အစည်းအခမ်းစာတည်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဒီနှစ်မှာတရုတ်ရဲ့ဖွံ့ဖြိုးမှု600ဂိုင်နှုန်းကနေ 6.5 ဂိုင်နှုန်းကြားရှိလာစေဖို့ရည်မှန်းချက်ချထားကြောင်းလည်းတရုတ်ဝန်ကြီးချုပ်ကပြောဆိုပါတယ်။ဝင်ကြီးချုပ်လီရဲ့မင်ကွန်းကတီကြီးလင်းနေပြီးတည်ငြိမ်ရေးတည်ငြိမ်မှုဆိုတာကိုအကျဉ်80ကျော်ထည့်သွင်းပြောဆိုသွားပါတယ်။စတော့ဈေးကွက်ဗန္ဒာရေးကန္တအလုတ်လက်မဲ့မျောလင်းချက်တွေနောက်ပြင်းရင်းပြပါရင်းနှီးမြှုပ်နှံမှုတွေတည်ငြိမ်ဖို့လိုအပ်တဲ့ဆိုတာအပြင်အမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးမပြေလည်မှုတွေကိုလည်းထည့်သွင်းပြောဆိုသွားပါတယ်
။今年我国发展面临的环境更复杂更严峻。
ဒီနေ့မှာဖွံ့ဖြိုးရေးအတွက်အာရုံစိုက်လှုပ်ဆောင်ဖို့ရှိနေတာနဲ့အတူလောက်ရကန်ရတဲ့ဝန်ကျင်ကပိုပြီးရှုပ်ထွေးကြပြတ်မှာပါ။စွန့်စားရမှုတွေအခက်အခဲတွေကလည်းအရေးအတွက်ရောအရွယ်အစားရောများပြားကြီးထွားမှာပါ။ခက်ခက်ခဲခဲရုန်းကန်ဖို့အပြည့်အဝပြင်ဆင်ရပါမယ်
။တရုတ်အစိုးရရင်ဆိုင်နေရတဲ့စိန်ခေါ်ချက်အခက်အခဲတွေထဲမှာကုန်သွယ်ရေးတင်းမာမှုတွေနဲ့သွင်းကုန်ကွန်အရေးလည်းပါဝင်နေပါတယ်။တရုတ်ခင်မီနည်းပညာလုပ်ငန်းကြီးဖွာဝေရဲ့ဗန္ဒာရေးဆိုင်ရာအကြီးအကဲကိုလွှဲပြောင်းပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုထားပါတယ်။ဒါ့အပြင်ဟွာဝေးကုမ္ပဏီကြီးနဲ့တရုတ်အစိုးရကြားပတ်သက်ဆက်နွယ်မှုတွေအလုံးကရှုပ်ထွေးတဲ့အခြေအနေမျိုးဖြစ်လာမဲ့အပေါ်မှာလည်းအမေရိကန်ဘက်ကစိုးရိမ်နေတာပါ။ဒါ့ပြင်လည်းအမေရိကန်နဲ့တရုတ်တာဝန်ရှိသူတွေကြားမှာတော့သဘောတူညီချက်တစ်ခုရနိုင်တယ်လို့အကောင်းမြင်ထားကြစေဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကတော့ရှိလာမဲ့သတင်းပတ်တွေအတွင်းထူးခြားတဲ့ကြေညာချက်တခုရှိလာနိုင်တယ်လို့မျှော်လင့်တဲ့အကြောင်းတင်းနှင်းလာနေတုန်းကပြောပါတယ်။တရုတ်အစိုးရရဲ့နှစ်ပတ်လည်နိုင်ငံရေးဆွေးနွေးပွဲတွေရဲ့ပြင်ပမှာတရုတ်ကုန်သွယ်ရေးဝန်ကြီးဆောင်ရှန်းကနိုင်ငံခြားသဘောတူညီချက်တချို့ရဖို့လိုအပ်နေစေဖြစ်တယ်လို့ပြောဆိုသွားပါတယ်
။現在工作團隊還在繼續磋商。
လက်ရှိမှာတော့လုံဆရာတွေကလည်းအများကြီးရှိနေပြီးအလုပ်သဘောအရစိတ်ဆက်ကြည့်နိုင်မှုတွေဆက်လုပ်နေသေးပါတရုတ်နဲ့အမေရိကန်တို့အနေနဲ့တချို့ကိစ္စတွေမှာသဘောတူပြီးအတူတွဲဆောင်ရွက်ဖို့လိုအပ်ပါတယ
်ဒီနေ့ပြည်သူ့ကွန်ဂရက်အစည်းအဝေးအတွင်းမှာတော့တရုတ်အနေနဲ့ပထမဆုံးသောနိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေကိုအတည်ပြုနိုင်ဖို့မျှော်လင့်ထားကြပါတယ်စီးပွားရေးနှိမ့်ကွေနေတဲ့အချိန်ပြည်တွင်းကုမ္ပဏီတွေကိုပတ်မိုးနိုင်ရေးအတွက်ကုမ္ပဏီအခွန်တွေနဲ့လူမှုထောက်ပံ့ရေးအခွန်အခတွေကိုဒေါ်လာ300ဘီလီယံနီးပါးဖြတ်တောက်မယ်လို့ဝန်ကြီးချုပ်လီကပြောပါတယ်။အစိုးရဘက်ကအသုံးစရိတ်ကိုမြင့်တင်ပြီးဗန္ဒာရေးဆိုင်ရာမူဝါဒတွေကိုလည်းပိုပြီးသက်ဝင်လာအောင်လုပ်မယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။တရုတ်အစိုးရကစီးရေးအသုံးစရိတ်ကို9.5ဂိုင်နှုန်းဒေါ်လာ189ဘီလီယံနီးပါးတိုးမြင့်သွားမှာပါ။တကယ်အသုံးစရိတ်ကဒီထက်ပိုများမယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့တရုတ်အစိုးရကပြောထားတဲ့အသုံးစရိတ်ကအိန္ဒိယရဲ့အသုံးစရိတ်ထက်3ဆပိုများပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ကကာကွယ်ရေးအသုံးစရိတ်ဒေါ်လာဘီလီယံ900ရှိခဲ့တဲ့အမေရိကန်ရဲ့စစ်ရေးအသုံးစရိတ်နဲ့ရှင်ရင်တော့အတော်လေးနည်းနေပါသေးတယ်ရှင်
။ View American တန်ရဲ့ Vodafone နဲ့ King Season တွေကိုတက်ရိုက်တင်ဆက်ပေးနေတာပါမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာရန်ကုန်မြို့စီမင်းတရားရွေးကောက်ပွဲတွေမကြခင်ကျင်းပတော့မှနဲ့ပတ်သက်ပြီးတော့ဆွေးနွေးထားချက်တွေကိုပြန်ပြီးတော့တင်ဆက်ပေးဦးမှာဖြစ်ပါတယ်အခုအစီအစဉ်စာဆုံးကိုမနေ့7နိုင်ကနေ9နိုင်အထိပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြီးပြီးချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA American တာမြန်မာပိုင်းက2019ခုနှစ်မတ်လ6ရက်ဗုဒ္ဓဘာသာနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းနားဆင်ကြမယ်ထဲမှာ
ဒီဒီကကြွေးရချစ်လာဖို့ဆိုရင်တို့ဒီဒီကမရဒီကကြွေးရလည်းအမတန်ဟောက်အရေးကြီးရအထူးသဖြင့်ကတော့ဒါစီပီရေးောက်ကြွေးရှင်ရဲ့ဟာမျိုးကတို့
မချခင်ချင်းပါတော့မယ်ရန်ကုန်မြို့စီမံတာရေးောက်ပွဲတွေကြောင်းဆွေးနွေးထားတဲ့အင်္ဂါညတရရီလိုင်းဆွေးနွေးကန်းကိုပြန်လည်တင်ဆက်တဲ့ခါမှာမချခင်ကြားရတော့မှာပါ American EDM အသုံးနှုန်းတွေကိုလည်းနားဆင်ရမှာရှိပါတယ်အခုတော့ဒီနိုင်ငံကသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်မပြတ်ကျွန်တော်နဲ့မတ်အင်ဂျင်နိုင်တင်ပြပါမယ်မြန်မာနိုင်ငံအတွက်မျော်လင့်ချက်ရှိတဲ့ဆိုပေမဲ့ဒီမျော်လင့်ချက်စီကိုသွားမယ်လမ်းကရှေလျားကြမ်းတမ်းနေဆိုတဲ့ခေါင်းစဉ်နဲ့ Robert Gold ရေးသားတဲ့ဆောင်းပါးကို The Highlander သတင်းစာမှာမလ4ရက်နေ့ကဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့အခြေအနေကတော့စိတ်ပျက်စရာပါရာစုနှစ်တဝက်ကျော်စစ်အာဏာရှင်အုပ်ချုပ်တဲ့ဒဏ်ကိုခံခဲ့ရပြီးလူခွင့်အခြေအနေတွေကလည်းဆိုးဝါးနေတာကြောင့်နိုင်ငံတကာရဲ့အပြစ်တင်ရှုံချတာတွေကိုကြေကြေပြန့်ပြန့်ခံရပါတယ်စစ်အာဏာရှင်အုပ်ချုပ်မှုအခုမရှိတော့ဘူးဆိုပေမဲ့မြန်မာစစ်တပ်ကလွှတ်တော်တွင်ကြီးကြီးမားမားထိန်းချုပ်ထားတော့မှာမြန်မာနိုင်ငံမှာအစိုးရရဲ့ထိန်းချုပ်မှုအာဏာတွေရဲ့ဒီမိုကရေစီမဆန္ဒရေးတွေကြောင့်လူခွင့်ရေးပြဿနာတွေပေါ်ပေါက်နေပြီးနိုင်ငံတကာရဲ့ရှုံချတာတွေကိုခံရပါတယ်ဒီထဲမှာရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကနှိပ်ကွပ်မှုနဲ့ပတ်သက်ပြီးနိုင်ငံတကာကအကြီးအကျယ်အပြစ်တင်နေကြတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးရိုဟင်ဂျာဆိုတာမြန်မာနိုင်ငံမှာရှိတဲ့မွတ်စလင်လူဦးရေတွေကတအုပ်စုဖြစ်ပါတယ်တခြားနိုင်ငံတွေမှာလည်းရိုဟင်ဂျာတွေရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာ 1.3 သန်းဆော်ဒီအာရေဗျာနိုင်ငံမှာ9သိန်းပါကစ္စတန်မှာ3သိန်းခွဲအမေရိကန်ပြည်ထောင်စုမှာတောင်ရိုဟင်ဂျာတွေ 12,000 လောက်ရှိနေပါတယ်မြန်မာစစ်တပ်ရဲ့နှိမ်နှင်းမှုတွေတိတိတသားမရှိခင်ကမြန်မာနိုင်ငံအတွင်းမှာရိုဟင်ဂျာမွတ်စလင်ဥယေကတသန်းကျော်ရှိခဲ့ပါတယ်နှိပ်ကွပ်မှုတွေပြင်းပြင်းထန်ထန်လုပ်ခဲ့လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားသူတွေက6သိန်းကျော်ရှိတာကြောင့်အခုဆိုမြန်မာနိုင်ငံမှာရိုဟင်ဂျာ4သိန်းလောက်ပဲကျန်မာတော့တယ်မြန်မာနိုင်ငံကလူခွင့်အခြေအနေတွေဆိုးရွားမှုတွေကြောင့်နိုင်ငံကကနေစီးပွားရေးအရာရောတန်တမာရေးအရာပါဖိအားတွေဝိုင်းပြီးတော့ပေးနေကြလို့အစိုးရနဲ့မြန်မာလူအဖွဲ့အစည်းကိုပို့ပြီးတော့ဖွင့်ပေးတဲ့လောက်ရတွေရှိလာခဲ့ပါတယ်။ဒါကကောင်းတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့လည်းလောက်ဆရာတွေကအများကြီးကြံနေပါသေးတယ်။ကမ္ဘာမှာမျက်နှာကောင်းရမယ့်နိုင်ငံတစ်ခုအဖြစ်မြန်မာနိုင်ငံပြန်ပြီးတော့သွားကျင်နေဆိုရင်ဒီမိုကရေစီနဲ့လူခွင့်ရေးတွေကိုလေးစားလိုက်နာတဲ့လူအဖွဲ့အစည်းဖြစ်အောင်ပြုပြင်ပြောင်းလဲမှုတွေကိုလုပ်ရပါလိမ့်မယ်။မတူညီတဲ့ဘာသာတရားတွေနဲ့အတူနေထိုင်တတ်ရေးညဉ့်ညံ့မှုဒီမိုကရေစီနဲ့လူခွင့်ရေးတွေကိုလေးစားလိုက်နာရေးဆိုတာတွေကမြမလူအဖွဲ့အစည်းအတွက်အထူးကကြတဲ့အခြေခံအုတ်မြစ်တွေပဲဖြစ်ပါလိမ့်မယ်လို့ Robert Gold ရေးသားတဲ့ဆောင်းပါးကို The Highlander သတင်းစာမှာဖော်ပြထားပါတယ
်။ Facebook, Twitter နဲ့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေအနေနဲ့မြမနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်လာအောင်အားပေးမှုတွေတည်တည်ချာချာပိုးပြီးလုပ်ဖို့လိုအပ်တယ်လို့ကုလသမဂ္ဂရဲ့မြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုကြောင်းTom Miles ရေးသားထားတဲ့ဆောင်းပါးကို Writers သတင်းမှာ Match လ9ရက်နေ့ကဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ကသူ့ရဲ့အစီရင်ခံစာတစ်စောင်ကိုအင်္ဂါနေ့တုန်းကထုတ်ပြန်ခဲ့ပြီး Facebook နဲ့မြန်မာပြည်တွင်ယင်းနှိမ့်မြုပ်နှံသူတွေကိုလူခွင့်ရေးကိုအားပေးကြဖို့တတိပေးထားပါတယ်။ Rohingya Muslim တွေကိုမြန်မာစစ်တပ်ကနှိမ်နှင်းမှုဟာလူမျိုးတုံးတပ်ဖြတ်မှုသဘောမျိုးတက်ရောက်နေတယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးမှုတစ်ခုကပြောဆိုထားတဲ့အချိန်မှာပဲဒီကိစ္စကိုအာရုံပြောင်းတဲ့အနေနဲ့မြမအစိုးရဟာယင်းနှိမ့်မြုပ်နှံသူတွေမြမနိုင်ငံမှာစီးပွားရေးတွေလာရောက်လုပ်ကင်ဖို့ဆွဲဆောင်စည်းရုံးနေပါတယ်။မြမစစ်တပ်နဲ့တိုက်ခိုက်နေကြတဲ့လက်နက်ကိုင်အဖွဲ့၄ဘွဲ့ရဲ့ Facebook အသုံးပြုမှုတွေကိုပိတ်ပင်လိုက်ပြီလို့ပြီးခဲ့တဲ့လက Facebook ကုမ္ပဏီကပြောထားတယ်ဆိုပေမဲ့လည်းကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yan Healy ကတော့မြမစစ်တပ်နဲ့သူ့ရဲ့မဟာမိတ်လက်နက်ကိုင်အုပ်စုတွေရဲ့ Facebook အသုံးပြုမှုတွေကိုမပိတ်ပင်တဲ့အပေါ်စိုးရိမ်တယ်လို့ဆိုပါတယ်။တိုင်းသားလက်နက်ကိုင်အုပ်စုတွေထဲမှာတီးတန့်ခွဲပြီးပိတ်ပင်မှုတွေလုပ်တာကတရားမျှတမှုမရှိဘူးလို့ Miss Yan Healy ကဆိုပါတယ်။အင်္ဂါနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာအစီရင်ခံစာကိုအခုလာမဲ့ Match လ17ရက်နေ့ကျရင်ကုလသမဂ္ဂလူခွင့်ရေးကောင်စီမှတင်သွင်းမှာပါ။မြန်မာစစ်တပ်ကလှုပ်ဆောင်နေတဲ့စီးပွားရေးတွေဖြစ်ကြတဲ့ဥပိုင် Limited နဲ့မြန်မာစီးပွားရေး Corporation အဖွဲ့တို့ကို ြစ်ဒဏ်ခက်အေးအေးယူမှုတွေလုပ်ဖို့လဲစဉ်းစားတင်တယ်လို့မစ်ယန်ဟီလီရဲ့အစီရင်ခံစာမှာဖော်ပြထားတဲ့အကြောင်းတော်မိုင်းစ်ရဲ့သတင်းဆောင်မကို Writers သတင်းမှာဖော်ပြထားပါတယ်ရှင
်အခုတော့မနေ့ခင်းတိုင်းဒေါ်လာတန်တင်ဆက်ပေးနေတဲ့ American Idiom သုံးလုံးတွေကိုနားဆင်ကြပါခင်ဗျာ
ဒီကိရမနဲ့တင်ပြမယ် idiom အသုံးကတော့
add fuel to the fire
ဖြစ်ပါတယ်စာလုံးပေါင်းက add add ကထပ်ပေါင်းတာထပ်ထည့်တာ fuel fuel ကလောင်စာ to သို့ the the fire fire ကမီးဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လောင်နေတဲ့မိမှထပ်ပြီးတော့လောင်စာထပ်ထည့်လိုက်တဲ့သဘောပါမိလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထပ်ထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမိတော့ပိုးပြီးကြည်လာမယ်မိအားပိုကောင်းလာမယ်သဘောဖြစ်ပါတယ်ကျမတို့မြန်မာမှာလည်းစီနူရိုးမှာအသုံးဖြစ်တဲ့မိလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင် idiom ဆိုတဲ့ the white debate ကပြဿနာတက်နေတဲ့ခြားကပိုးပြီးအခြေအနေဆိုးအောင်ငကိုကစိတ်ဆိုးနေတဲ့လူကိုတော်တဲ့ပုံပောက်ကွဲရအောင်ပြုလုပ်တာမျိုးကိုဆုလုပ်တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The mother was shouting at the crying child It just added fuel to the fire as the child instead of stopping started throwing things around
ငိုးနေတဲ့ကလေးကိုသူ့အမေကသွားပြီးအော်တော့ငကိုကငိုးနေတဲ့ကြားကကလေးကပိုးပြီးသေးလာတာပေါ့အငူမရက်တဲ့ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The mother was shouting at the child It just added fuel to the fire as the child instead of stopping started throwing things around
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုးအောင်ထပ်လုပ်တယ်ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
add fuel to the fire
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့မနေ့ညကတော့ထုတ်လွှင့်ခဲ့တဲ့တရိပ်လီလိုင်းအင်္ဂါညတဲလေးလိုင်းစီစဉ်ကိုထပ်ပြီးတော့နားဆင်ရတော့ပါခင်ဗျာကိုတားညုံတင်ဆက်ပါလိမ့်မယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလေးလိုင်းစီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရန်ကုန်မြို့တော်စီမံသားရေးကော်မတီအစည်းအဝေးရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ဒီစီမံသားရေးကော်မတီအစည်းအဝေးရွေးကောက်ပွဲတွေကတော့မတ်လ31ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့အများပြည်သူသိထားတဲ့အချက်တွေနောက်စီမံရွေးကောက်ပွဲဟာဘယ်လောက်အရေးပါလဲဘယ်လောက်ဟုတ်ပြီလုတ်ပိုင်ခွင့်ရှိတဲ့နေရာဖြစ်လဲဆိုတာကိုကျွန်တော်ဒီနေ့ညတဲလီလိုက်စီစဉ်မှာဆွေးနွေးသွားဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်အာပထမတူကတော့မတ်တင်စာရှင်လက်ရီပါသူကတော့ဒီဒီမိုကရေစီနဲ့ဖွံ့ဖြိုးရေးလှုပ်ရှားမှုကော်မတီရပါနောက်တူကတော့ New Myanmar Foundation ကမတ်မြနန္ဒာတင်းဖြစ်ပါတယ်ဒါအပြင်ကျွန်တော်တို့ဒီလက်တွေ့စီယုံရေးအခြေအနေလက်တွေ့မြေပြင်အခြေအနေနဲ့ပတ်သက်ပြီးလို့သိနိုင်ဖို့လဲကိုယ်စားလောင်းတူကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ဦးဝင်းချူဖြစ်ပါတယ်ခင်ဗျသုံးလုံးလေးလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးမတ်တင်စာရှင်လက်ရီကိုဖိတ်ခေါ်ချင်ပါတယ်မတ်တင်စာကြီးကြားရလားမသိဘူးခင်ဗျဟု
တ်ကဲ့ကြားပါတယ်
ဟုတ်ကဲ့မတ်တင်စာကျွန်တော်အရင်ဆုံးပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မတ်တင်စာတို့ကလည်းဒီလုံနေတဲ့အခြေအနေကြတော့ကျွန်တော်တို့သိရတော့စိတ်ဝင်စားမှုတွေလည်းနေတော့အများပြည်သူသိတဲ့အချက်တွေပေါ့နော်ဒီသတိထားတဲ့အချက်တွေဘာတွေများရှိမလဲအဲ့ဒါဆိုရင်မတ်တင်စာရှင်လက်ရီဘာတွေပြောနိုင်မှာပေါ့ခင်ဗျအခုလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့
ကျွန်တော်တို့ဒီလာမယ့်ရွေးကောက်ပွဲကဒုတိယအခြေအနေနောက်ရဲ့ဘုံစင်ပါတယ်ဆိုတော့ကျောင်းနဲ့နောက်တစ်ခုကတော့ကျွန်တော်တို့က33မြို့နယ်ကိုပဲအဓိကပေါ့နော်ဆင်တာယာရေးနေနေလေး33မြို့နယ်ဒါပဲအဓိကရွေးကောက်ခွင့်ရှိနေတာဖြစ်ပါတယ်ဆိုတော့ဒါက33မြို့မှာနေတဲ့ပြည်သူတွေရဲ့အခွင့်အရေးတစ်ခုဖြစ်တယ်နောက်တစ်ခုကကျွန်တော်တို့ session နဲ့ပြည်သူတိုင်းနေပေးခွင့်ရလာပြီအများဆိုရင်ဒီရွေးကောက်ပွဲပြီးခဲ့တဲ့ရွေးကောက်ပွဲဆိုတင်းတယောက်ဆိုပေါ့ဗျာအများကြီးကြတဲ့အဓိကနေပေးခဲ့တာဆိုတော့ဒါကျွန်တော်တို့ညတော့ကိုစားပြုရဲ့ရွေးကောက်ပွဲဖြစ်ခဲ့ဘူးညတော့ကိုစားပြုတဲ့ကော်မတီမဟုတ်ခင်ဘူးအခုဆိုရင်တော့တော့တင်ပြမဟုတ်တော့ဘူးနဲ့အိမ်မှာ session နဲ့ပြည်သူတိုင်းဘယ်လိုဆိုလူတိုင်းနေပြန်ရလာပြီဒါက တော့မသိဘူးလေအဲ့လိုပြောရပါမယ်။အဲနောက်တစ်ချက်တော့ပြောရတာကဘာလဲဆိုတော့ဘောပြားကမာဒီမာဒီရေကောက်ပွဲတွေဆိုတာတော့အတွက်အစ်အဆန်းဖြစ်နေတယ်။အခုမှရေကောက်ပွဲတွေကဒီလိုနဲ့အာဆက်ပြီးရင်းနှီးရှိလာတဲ့အခါမှာဒီလိုသိနေနိုင်နေပေါ့နော်ရေကောက်ပွဲကအရင်များလိုက်တာမှတ်မှတ်အပြည့်ထွက်ပြီးတော့ဒါမေးရတယ်ဆိုတော့သူကဒီအခြေခံအထူးသဖြင့်ရေကောက်ပွဲတွေနဲ့ရောရရှိနေ။နောက်ဓာတ်ပြည့်ရေကောက်ပွဲတွေနဲ့ရောရရှိနေဆိုတော့မသိသေးကြနာတော့ဒီစီးရောက်ပေါ်ဆိုတော့ဒီတနေ့ရအဆင့်မှာကျွန်တော်နေ့စဉ်ကျွန်တော်နေ့စဉ်မိမှုဘဝနေနဲ့ထိစပ်မှုရှိရဲ့အခြေခံအကျဆုံးတော့အစိုးရအစိတ်ပိုင်းခုကျွန်တော်ရေကောက်ခွင့်ရနေရဖြစ်ပါတယ်ဆိုတော့ကျွန်တော်ဝီဇာကနေအဲကျွန်တော်ဒီရက်ချီပေါ့နော်ဒါလုပ်ငန်းဆောင်တာတွေအလုံးကြီးကတစ်ခုကတော့မနေ့အိမ်ကလိုလာလို့စပြီးတော့ဒီအဲရေရေစပြီးတုံးရတော့မယ်ညအိပ်တဲ့ခါကလည်းကျွန်တော်လမ်းပြီးမှလူလန့်ခွေးတွေစပြင်ဘူးအချောင်းရတွေကအကုန်လုံးကကျွန်တော်နဲ့ဆက်ဆံနေနေဒီကထိဆက်နေတဲ့တောင်မှဒီလိုထိဆက်တဲ့လုပ်ငန်းတွေမှာကျွန်တော်တို့ကိုးစားပြီးတော့အာပုံဖြတ်ပေးတဲ့ company တွေကိုသင်ယောက်ခွင့်ရမယ်အခွင့်အရေးဖြစ်တယ်ဒါတော့အဓိကကျွန်တော်
ဟုတ်ကဲ့နောက်တစ်ချက်ကျွန်တော်မေးချင်တာကဒီစီပင်ရွက်ောက်ပွဲကွန်ပျူတာစီစဉ်ရွက်ောက်ပွဲတွေကဘယ်လောက်ထိလုတ်ပိုင်ခွင့်ရှိတဲ့နေရာလဲခင်ဗျဟုတ
်ကဲ့ဆိုတော့ဒါကကိုယ်စားလေးဖြစ်လာမယ်ပေါ့နော်ကိုယ်စားလေးဆိုတော့ပြည်သူရဲ့ကိုယ်စားလေးပြည်သူကိုကိုးစားပြုရမယ်အဲ့တော့တစ်ချိန်တည်းမှာလည်းကျွန်တော်အစိုးရကြီးအများကြီးရှိပါတယ်နံပါတ်1ကဒါလဲကျွန်တော်ဒီစီပင်ကွန်ပျူတာရဲ့ structure ဒီဖွင့်ပြီးပုံဟာအဲ့တော့ဒါတည်းအားလုံးပြီးပါမှာအထက်ကြီးဖြစ်နေရဲ့အဲ့ဒါဗာလဲဆိုတော့ပြောဝင်လို့ပြောတဲ့ဒီအမြင့်ဆုံးသောဒီအာဏာယူထားတဲ့ဥက္ကဋ္ဌကိုစီမင်းသားကွန်ပျူတာဥက္ကဋ္ဌနောက်ပြီးတော့ဝင်တာဝန်လေးယူထားတယ်နောက်စီမင်းသားရေးဝန် development minister သူဒီရဲ့အဲ့ဒီပုဂ္ဂိုလ်ဦးကထိဆုံးမှာဒီ committee ဖြစ်မှာထိုင်ပါတယ်အဲ့သူဒီကအစိုးရဘက်ကဒီတမကနေဈေးရိုက်ရောက်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီအစိုးရရဲ့လက်ရှိအာဏာရပါတီတပါဒီတက်လာပါဆိုတော့သူတို့ရဲ့အဲ့တော့ဒီနေတော့ဒါတွေကနေဒါချင်းစုခံထားရတဲ့ company လို့ပြောရတယ်။ဒါပေမဲ့ခရီးကုန်မှာစောက်အားပါချက်တခုကအဲ့ဒါသူတမှုတခုပဲပြောလို့ရတယ်။ဒီမျိုးတော်ဝင်ဒီမျိုးတော်ဝင်နေရာတခုကိုဒါမန္တလေးမှာလို့ပြောရဲဆန်ပြီးထားတယ်ပေါ့။ဒါပေမဲ့သူ့ရဲ့ကြားတော့ဒီမျိုးတော်ဝင်ဟာအာဒီမျိုးတော်ဝင်ရဲ့လက်အောင်ငယ်သားမျိုးတော်ဝင်ခိုင်းတာလို့ပြောရပြီးတော့ဝီဒီယိုနဲ့ဝီဒီယိုနဲ့မျိုးတော်ဝင်ဒါရက်ကဒီအခက်အခဲပေါ့နော်ဒီအောင်အာနာအာတမှုရှိရဲအများတော်အပြားတော့ရန်ကုန်မှာဆိုရင်တော့ဝီဂျီကပဲအထူးသဖြင့်မြို့တော်ဝင်အလုပ်ဒီလောင်းဝင်လောက်သွားရရှိရပေါ့ဆိုတော့ဒီတိုင်းမှာသူမြို့တော်ဝင်ဆိုရဲပြည်သူကိုယ်စားလှယ်ဈာညံ့မယ်ဆိုရဲအကြောင်းအရာကြီးဖြစ်နိုင်တယ်။နောက်ဒီဖဲကျုပ်ဖြစ်ရတဲ့အဆက်လောက်ပဲပွဲကြီးဖြစ်ရတဲ့အဆက်လောက်ပဲဖြစ်သွားမလားပေါ့နော်။ဒါကတော့ပြည်သူတွေရောအရက်ဖက်ဖွယ်ရှင်းနေနေသုံးရင်ချက်ပါ။ဆိုတော့ပြောရမယ်ဆိုလောက်ပိုင်ခွင့်အားဖြင့်ဆိုရင်တော့အရင်ကဥပဒေထက်ဆိုင်တော့ပို့ပြီးလုပ်ပိုင်ခွင့်ရှိလာတယ်။ဒီကိုယ်စားလှယ်ဟာဆိုရင်ကိုယ်စားလှယ်ရဲ့လုပ်ပိုင်ခွင့်ကိုကျွန်တော်တွေ့ရတာကဘာလဲဆိုတော့ဒီမူဝါဒချမှတ်မယ်။နောက်ကြည့်စမ်းလေကြည့်တယ်လေနောက်အကောင့်ထဲပုံမဲ့ဆက်လုပ်မယ်ပေါ့အစအဆုံးကြီးကိုသူတို့တာဝန်ပေးထားတာတော့တွေ့ရတယ်အဲတကယ်လို့ကြီးမှဘယ်လောက်ထိဒီဌာနဆိုင်ရာတွေတက်ကဟိုငွေနေရာပူပေါင်းမလဲနောက်ဝင်ကြီးဌာနရဲ့ဒီအစိုးရတက်ကဝင်ကြီးချုပ်တွေတက်ကဘယ်လောက်ထိအန်တရာယ်ခိုးဝေပေးလာမလဲဆိုတော့ကျွန်တော်စောင့်ကြည့်ရမှာပေါ့ရှင
်ဟုတ်ကဲ့ဒုမြို့တော်ဝင်နေရာကိုဘယ်လိုမျိုးရွေးချယ်မလဲခင်ဗျ
ဒုမြို့တော်ဝင်ကတော့ကျွန်တော်တို့ဒီအခုလက်ရှိရွေးချယ်ခံရမဲ့အဲကိုယ်စားလှယ်တွေပေါ့အခုလက်ရှိတော့6ဦးပေါ့ဒီတိုင်းတော့နေမဲဆန္ဒနဲ့6ဦးကကိုယ်စားလှယ်6ဦးတက်လာတဲ့အခါမှာဒီ6ဦး plus နောက်ထပ်9ဦးကတော့ဒီအစိုးရဘက်ကခန့်အပ်ပေါ့လေအစိုးရခန့်အပ်ရှိသီးတာ position မှာထိုင်နေတဲ့ပုံကိုနဲ့အလုံးပေါင်းပြီး17ဦးထင်ကတဦးကိုပြန်ပြီးတော့ဒုမြို့တော်ရှင်နဲ့အာရွေးချယ်မှာပေါ့ဒီမှာလဲကျွန်တော်တို့ swing player တွေတော့အများကြီးရှိတယ်ပေါ့ဒါပေမဲ့ဆို9ဦးဒီအရင်ကလေးကဒါဟိုအစိုးရဝန်ထမ်းကောနောက်ဒီအစိုးရဘက်ကရောပေါ့နော်ဒီလိုမျိုးရှိနေတဲ့အခါမှာကျွန်တော်တို့ကိုယ်စားလှယ်တွေအနေနဲ့တက်သွားတဲ့6ဦးထဲမှာအဲဘယ်လောက်ထင်ရအဲဒီလူလိုလာတဲ့အနေတကယ်စစ်စင်ဖြစ်လိုက်တဲ့လူဖြစ်လာပါမလားပေါ့ဒုမျိုးတော်ဝင်နေရာကလည်းဒီလိုဆိုကြတော့ရှိတယ်ပြောရမယ်ဆိုဒုမျိုးတော်ဝင်ကပြည်သူ့ဓာတ်ရေးကလောကမဟုတ်ပါဘူးဒီကော်မတီအဖြစ်ရွေးချယ်ခံရပြီးတော့မှဒီမျိုးတော်အဆင့်ကိုရောက်သွားပြီဆိုမှဒီစစ်တပ်ဦးတွေကပြန်ပြီးတာပေါ့လေဒါကတော့အားနေချက်တစ်ခုပါပြည်သူ့အမှန်တိုင်းပြောရရင်တော့မဲအများဆုံးရတဲ့သူကအခြားနိုင်ငံတွေကလို့မျိုးတော်ဝင်ပြီးပြည်သူ့ဓာတ်ရိုက်ခံအပ်တာမျိုးအဲ့အဆင့်ဒီနေရာတွေအတူဒုမျိုးတော်ဝင်ကိုလည်းပြည်သူ့ဓာတ်ရိုက်ခံအပ်တာမျိုးဖြစ်သေးဘူးပေါ့ဒါကတော့ရှိပါတ
ယ်ဟုတ်ကဲ့ခင်ဗျာမတ်တေသာရှင်လိုက်လီလိုင်းပေါ်မှာနေပြပေါ့ခင်ဗျာကျွန်တော်မတ်မြတ်မြနန္ဒာတင် New Myanmar Foundation ကအာဒီရွက်ောက်ပွဲဆိုင်အကြံပေးပါမတ်မြတ်နန္ဒာတင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
မတ်မြတ်နန္ဒာတင်ခုနကပြောမယ်ဆိုရင်တော့ရွက်ောက်ပွဲကရန်ကုန်မြို့တော်စီပင်သားရေးကွန်ပျူတာစီစဉ်ရွက်ောက်ပွဲရဲ့ဒုတိယကြိမ်လို့သိရပါတယ်ဒီမတိုင်ခင်မှာလည်းဒီဥပဒေစီပင်နဲ့ပတ်သက်လို့ပြင်ဆင်တာတွေလည်းလှုပ်သွားတယ်ဆိုတော့အခုလာမယ့်ဒီရွက်ောက်ပွဲနဲ့ဒီစီပင်ရွက်ောက်ပွဲနဲ့ပတ်သက်လို့အရင်တစ်ခေါက်တည်းဆိုင်ဘာတွေများမျှော်လင့်ချက်ထားစရာတွေရှိပါလဲခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကျွန်တော်အရှိန်အလဲကျွန်တော်တင်ပါရှင်းလင်းရပြောသွားပြီးတော့နော်ကျွန်တော်တို့ဒီ2014နဲ့2019မှာအဓိကကွာ6ချက်ကတော့ကျွန်တော်တို့ဒီဥပဒေမူပါမယ်နော် ဥပဒေမူပါမယ်တို့ကြောင်းနေသွားတဲ့ဟာရှိရယ်အခုလူမျိုးလက်ဆက်ပြီးအသက်16နှစ်ကြည့်ပြီးဒီတိုင်းနေပြီးခွင့်အပါအဝင်တို့ဒီကော်မတီဝင်တို့ရှိမှာတို့ဒီ၄ဦးရနေပြီးတော့ရေကောက်ခံက6ဦးထိပြေးလာခဲ့တယ်ဆိုအဲ့ဒီတော့အပြင်မှာကျွန်တော်တို့ဒီကြောင်းနေတက်တက်လာတဲ့ဟာလေးတို့တချို့ရှိရယ်အခုလူမျိုးလက်ဆက်ကျွန်တော်တို့ဒီ2014တုန်းကဆိုလို့ရှိရင်ဒီရက်ဖက်အဖွဲ့ကြီးကဒီတရားဝင်ကြီးလာဆုံးဖြတ်ပြီးမြင်ရခဲ့တယ်နော်အခုထိမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဒီအစ်စ်ပေါ်ထွက်လာတဲ့ဒီမျိုးကလေးရရှိပြီးအဲကျွန်တော်တို့ဒီရက်ဖက်အဖွဲ့ကြီးကလည်းဒီချင်းတာရုပ်ောက်ပေးကိုလက်ဆက်ပြုပြင်ရလာပြီးဆိုအဲ့ဒီအချက်ကလေးတစ်ခုကြောင်းလဲဖို့ကျွန်တော်တို့ပြရတယ်ဆိုနောက်တစ်ချက်အနေနဲ့ကတော့ကျွန်တော်တို့ဒီရခိုင်လူတွေနဲ့ဒီကောက်ချက်တစ်ခုကတော့ကျွန်တော်တို့ဒီရုပ်ောက်တင်ချက်ချင်းဆိုင်ရဒီအခန်းကဏ္ဍမှာဆိုလို့ရှိရင်ကျွန်တော်တို့ဒီအမျိုးသားမှုဖြည့်ရှင်းချင်းဆိုင်ရကိစ္စရက်တွေပြီးတော့ဒီရောက်ပွဲမှာဒီကမ်ပိန်းနဲ့ပတ်သက်တဲ့အဲဒီအတုံးကြီးတွေတော့လားဒီအတုံးကြီးတွေကိုပတ်တမ်းမှုတွေဒီကောက်ပွဲခုံထွက်ဒီထွက်မှုတွေတော့လားဒါမျိုးတွေကတော့ဒီဥပဒေတွေမှာဆိုလို့ရှိရင်ပို့ပြီးတော့မှဒီမိုကရေစီစံနှုန်းနဲ့အနေနဲ့အဲကိုက်ပြီးတော့မှဒီကြောင့်တက်တက်မှုကိုကြည့်ရတယ်ဒါပေမဲ့ကျွန်တော်တို့ဒီဂျိုးရင်ချက်တစ်ခုကတော့ဒီလိုမျိုးဥပဒေနဲ့ဥပဒေကိုတောင်းနေလိုက်တော့လည်းပဲကျွန်တော်တို့ကဒီပေါ်မှာလိုက်ပြီးတော့မှဒီအကောင့်ထဲခွင့်နိုင်မလားဆိုတဲ့အပိုင်းလေးတွေကိုကျွန်တော်တို့ကဒီဆက်ကြည့်ရမယ့်ဟာလေးတွေရှိပါသေးတယ်
ဟုတ်ကဲ့ဒီနည်းဥပဒေတွေဥပဒေတွေအပြောင်းလဲလုတ်တဲ့အခါမှာဒီစီပင်အုပ်ချုပ်ရေးမှုတွေရဲ့လုတ်ပိုင်ခွင့်နဲ့ပတ်သက်လို့ရောဘယ်လိုများသဘောထားရှိပါလဲခင်ဗျာပြောင်းမှုလူမာသေးလားလုတ်ပိုင်ခွင့်ဘယ်လောက်ထိကျယ်ပြန့်ပေးထားပါလဲ
အဲ့မှာကျွန်တော်တို့ကဒီဒုတိယချက်တစ်ခုကလေကျွန်တော်ဒီနည်းရောက်တဲ့မှာကျန်ဆိုင်ရာနည်းဥပဒေပြောင်းလဲလိုက်တယ်ပေါ့နော်ပြောင်းလဲလိုက်တဲ့ဆိုပေမဲ့ကျွန်တော်တို့ဒီမှာမထင်ရှားတဲ့အချက်ကဒီရေကောက်ခံလိုက်တဲ့ကိုယ်စဉ်ရဲ့တောင်းပန်တာဘာလဲပေါ့နော်အဲ့မှာဆိုလို့ရှိရင်ကျွန်တော်တို့ကဒီမှာမြင့်မြန်ဆိုရင်မြင့်မြန်ကောင်ကြီးဥက္ကဋ္ဌရှိမယ်အဖေကတည်းရှိနေအဖေကတည်းရှိနေတော့နော်ဒီမှာဒီကျွန်တော်တို့ကလုံးဝအဆင့်ဆိုရင်ကျွန်တော်တို့ဒီဒီကပုံကြီးပြောက်ပါမယ်ဒါလို့အဆင့်မှာဆိုလို့ရှိရင်တော့33မိနစ်အတိုင်းတောင်းပါကျွန်တော်တို့6ဦးပြောက်ပြီးတော့စစ်စစ်ကောင်ကိုယ်စင်လေကျွန်တော်တို့ဒီဒီဒီရေကောက်တဲ့ကိုယ်ကလေးတရားနဲ့မှာဥပေါ်ထွက်လာမယ်ဒါမဲ့ကျွန်တော်တို့ဒီဥပဒေမှာအဲတိကျကြမယ်ရေးသားရဲ့ရေးသားထားတဲ့အချက်ကဥပမာဒီဒုတိယမြောက်ကြီးဆိုရင်ကျွန်တော်တို့ဒုတိယမြောက်ကြီးရဲ့တာဝန်တွေကိုရေးသားထားလို့ရှိတယ်ဒါဆိုရင်ကျွန်တော်တို့ဒီလုံးဝအဆင့်ကော်မတီဥက္ကဋ္ဌရဲ့အဖွဲ့ဝင်တွေရဲ့တာဝန်ကိုကျွန်တော်တို့ဒီပြကြစွာဒီတိုင်းမှာမရှိဘူးပေါ့နော်အထူးသဖြင့်ကျွန်တော်တို့ကဒီဇက်ပြပိုင်းဆိုင်ရာပေါ့နော်ဒီဝင်းဝင်းဒီအဆုံးသတ်တွေကိုဘယ်လိုမျိုးကျွန်တော်တို့ကဆောင်ကျဲနေလဲနောက်ပြီးတော့ဒီတူတူကလိုလားတဲ့ဒီတူတူဝန်ဆောင်မှုလုပ်ငန်းတွေကိုဘယ်လိုအကောင့်ထဲဆောင်ဆောင်မလဲဆိုတဲ့ဒီအပိုင်းတွေမှာပေါ့ကျွန်တော်တို့ဒီဟိုအကြည့်ထင်ရှားတဲ့ဒီကျန်းမာရေးတွေကျွန်တော်တို့မသိရသေးဘူ
းပေါ့ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကတော့လက်ရှိဒီလာမယ့်2019ရွေးကောက်ပွဲနဲ့ပတ်သက်လို့ပေါ့ပထမတစ်ခေါက်တက်ဆိုင်အများပြည်သူသိထားတဲ့အချက်တွေပို့ပြီးသတိထားရမယ့်အချက်တွေဘာတွေများရှိပါလဲခုနမတ်တေသာရှင်လေးပြောထားတဲ့အထက်မှာတော့အိမ်အောင်စုတစုကိုတမဲမဟုတ်တော့ဘဲနဲ့အခု session နှစ်ပြည့်တဲ့လူတိုင်းပါမယ်တစ်ခုပါဝင်ပေါ့တချမ်းနဲ့အများပြည်သူသိထားတဲ့အချက်တွေဘာရှင်းပြများရှိပါသေးလဲ
ဟုတ်ကဲ့ဒီအများပြည်သူသိထားတဲ့အချက်တွေတော့ကျွန်တော်တို့ကအခုဒီလာမယ့်ဒီ CV ရွေးကောက်ပွဲမှာကျွန်တော်တို့ဒီမဲလေးနဲ့တွေ့ရမယ်အဲ့တော့မင်းရောကျွန်တော်တို့ဒီနည်းနယ်ဥက္ကဋ္ဌအတွက်ကတည်းကကော်မတီအဖွဲ့ဝင်တစ်ခုကတည်းကအဖွဲ့ဝင်နှစ်ခုကတည်းကဆိုပြီးတော့ကျွန်တော်တို့ဒီနည်းနယ်အစဉ်ပုံနဲ့တွေ့ရပါမယ်။နောက်ပြီးတော့ဒီမျိုးရောအစဉ်အောင်ဆိုလို့ရှိရင်တည်းတွေ့ရပါမယ်။အဲ့တော့စစ်စစ်ကောင်ကျွန်တော်တို့ဒီနည်းသွားပေးနိုင်တဲ့ဒီအစဉ်နဲ့မှာပါတဲ့အသက်ဆုံးရှင်ဖြစ်ပြီးတဲ့ဒီတိုင်းဒီနည်းပေးမယ်ဆိုကျွန်တော်တို့ကစနာမဲ၄နည်းကိုကျွန်တော်တို့ပြရမှာဖြစ်ပါတယ
်။ဟုတ်ကဲ့။
အဲ့ဒါလေးတစ်ခုကရောကျွန်တော်တို့ဒီနည်းပေးနိုင်တာမှတ်သားဖို့ပါ။ဆက်နောက်တစ်ချက်ကတော့ကျွန်တော်တို့ဒီစိတ်ပူရာကဒီရပိုင်းနဲ့မှာတော့အဲ့ဒီတော့ဒီနေ့ဆင်းနေပတ်သက်ပြီးတော့အခုဒီပြည်ညာမှုတွေတော့ရှိနေပြီ။ဒါပေမဲ့အဲ့ဒီမှာဒီတွားပြီးတော့မှဒီနေ့ချင်းကိုကြည့်ရှုတဲ့ဒီကနေပြီးတယ်ပေါ့နော်။နေပြီးရဲ့ကျတဲ့ခါကျတော့ကျွန်တော်တို့ကအဲ့ဒီဟာကိုအချိန်ကြီးတွားပြီးတော့မှဒီလက်ဆက်နာရှင်ပြည်သူတွေကိုနေချင်းကြည့်ကြည့်ခြင်းနဲ့ဒီနေ့ချင်းမှာပေါင်းလို့ဖြစ်ခြင်းနဲ့အားလုံးလို့ဆိုတော့ကျွန်တော်တို့ဒီမှာအားလုံးကထင်းနေနေဒီစားချက်တစ်ခုရှိတာကဒါတော့ဟိုရေကောက်ပွဲလေးရတော့ခဏခဏတော့လုပ်နေတယ်တိတ်တော့ဒီနေ့ပြည်တဲ့ကြဲတိတ်မထူးလို့ထင်းနေကျတဲ့လူတွေလည်းများနေတယ်ပေါ့နော်။ဒါအဲ့ခါကျတော့ကျွန်တော်တို့ဒီဒီဒီဒီတွေကိုသိတဲ့တဲ့ဟာလေးတစ်ခုရောဒီဒီမိုကရေစီအဲဒီကောက်ပွဲတွေဖြစ်လာဖို့ဆိုရင်ကျွန်တော်တို့ဒီဒီသမရရေကောက်ပွဲကြီးရလဲအမှန်တန်ဟုတ်အရေးကြီးရယ်အထူးသဖြင့်ကတော့ဒါစီပီရေကောက်ပွဲဆိုတဲ့ဟာမျိုးကကျွန်တော်တို့ပို့ပြီးတော့မှဒါဒီသမရခေါင်းဆောင်ကိုမြင့်နယ်ရဲ့ခေါင်းဆောင်ကိုရဲ့ဒီကိုမြင့်နယ်ရဲ့ဒီစီမီတီကမှုနဲ့ဒီအုပ်ချုပ်ရေးပိုင်းမှာဒီပါဝင်လာမဲ့သူဆိုတော့သူတို့ကိုကျွန်တော်တို့ကဒီမဖြစ်မနေကျွန်တော်တို့ရွေးချယ်ရမယ်ပေါ့နော်ဆိုအဲ့လိုမျိုးရွေးချယ်ရမယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ကဒီယာကြီးကကိုဒီကမယ်မဆောက်တဲ့တင်မှာကျင်းပါမယ်စီဒီရေကောက်ပွဲကြီးရန်ကုန်မြို့တစ်မြို့ရဲ့အတွက်မဟုတ်ဘူးရန်ကုန်တိုင်းပြည်ကြီးတစ်ခုရဲ့အတွက်မဟုတ်ဘူးတခြားသောကျွန်တော်တို့ဒီဒီမြန်မာတိုင်းရဲ့အတွက်လည်းယူကြည့်ကြပါလိမ့်မယ်ဆိုတော့ကျွန်တော်တို့အခုဒီတင်မြတ်တင်မှာကျင်းပါမယ်စီဒီရေကောက်ပွဲမှာရှိနေကြတဲ့ session meeting တွေကနေပေးခြင်းကြာဒါရန်ကုန်မှာလည်းရှိသေးတယ်ပေါ့နော်တခြားပြည်နယ်တိုင်းတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီတအိမ်ကောင်တမဲပေးရတယ်တချို့ရှိလို့ရှိရင်ဒီရက်ကွက်မှာကိုယ်စလဲ၄-၅ဦးခေါ်ပြီးတော့မှဒီနေ့ပြည့်ရဲ့ကျေးအဆင့်ကျေးအခါကျတော့ဒီမှာကရေးတော့ပြည့်အဆင့်မပေါ်သေးဘူးပေါ့နော်အဲ့တော့ဒါရန်ကုန်မှာစလိုက်ပြီးဖြစ်တဲ့အတွက်ကျွန်တော်တို့ကလည်းဘယ်လိုပဲဖြစ်ဖြစ်ဒါကိုဒီနေ့တော့ပြည့်ပြီးတော့မှကျွန်တော်တို့ဒီနေ့ပြည့်တဲ့ဒီရပိုင်လုံးတွေကျွန်တော်တို့များလာအောင်လုပ်ရမယ် ဒီလိုကြီးစီရေောက်ပွဲမှာဒါတွေဒီဒီကနေရေောက်ပွဲတွေကလည်းအရေးကြီးတယ်ကျွန်တော်တို့ကဒါမှမဟုတ်နေနဲ့ပြရမယ်ကြည့်ရတာလေလေဒါဒီဒီလိုကိုသိကြည့်စမ်းပါဦ
းဟုတ်ကဲ့ပါခင်ဗျမမျက်နနာတင်ရောမတင်စားရှင်လေးရောလီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျကုစလေလောင်းဖြစ်တဲ့ဥဝင်းချူဖိတ်ခေါ်ကြပါလေခင်ဗျရန်ကုန်လူထုရဲ့စိတ်ဝင်စားမှုဘယ်လောက်များရှိပါလဲ
တော်တော်နည်းတယ်ပေါ့ဗျတော်တော်နည်းတယ်ဆိုတာဒီကရဲ2015ရွေးကောက်ပွဲတုန်းက15ရာခိုင်နှုန်းပတ်ဝန်းကျင်လောက်မဲပြီးတယ်လို့ဆိုပါတယ်အခုဒီကာလမှာဒီတောင်နေသွားမလားမသိဘူးဗျ
ဟုတ်ကဲ့အခုရွေးကောက်ပွဲဒီစီယုံးရေးလုပ်ငန်းကြီးလည်းစနေပြီဝန်ချိုးရဲလုပ်နေပြီဆိုတော့စီယုံးရေးလုပ်ငန်းကြီးနဲ့ပတ်သက်လို့ဘယ်လောက်ထိပြင်ဆင်ပြီးလုပ်နိုင်ကြလဲကုစလေအနေနဲ့
ပါတီနဲ့ရှင်ရင်တော့တတိပုဂ္ဂလတွေအတွက်ခက်ခဲရှိမှာပဲလေနိုင်ငံရေးပါတီဆိုတာကတော့တစ်နေ့တည်းကဖွဲ့စည်းထားတာဖြစ်တဲ့အတွက်သူကတိုင်းအဆင့်စီးမြို့နယ်စီးပြီးတော့ရပ်ကွက်စီးအဆင့်နဲ့စီယုံးရေးဆင်းနိုင်တဲ့အခါကျွန်တော်နယ်မြေမျိုးပေါ့စနေမျိုးနယ်ကိုစီယုံးရေးဆင်းရမယ့်ကိစ္စကြတော့တတိပုဂ္ဂလအတွက်ခက်ခဲရှိပါတယ
်ဟုတ်ကဲ့အဲ့တော့ဦးဝင်းချိုတူတဲ့နေရဆိုလို့ရှိရင်ရမုံငွေဖြစ်ဖြစ်ဘာဖြစ်ဖြစ်ဘလို့တွားပြီးတော့လုပ်နေရလဲအချိန်ကြီးက
လက်ရှိအချိန်ကြီးကတော့ကျွန်တော်ကကိုပိုင်ငွေပဲဆိုတော့ကျွန်တော်မိသားစုရဲ့ထောက်ပံ့ငွေကလွဲပြီးတော့ကျွန်တော်ဘယ်ကမှရမုံငွေမရှိပါဘူး
အဲ့တော့အဲ့အတွက်စီမင်းနေပါကြီးလှုပ်ထားတာရောရှိပါလားခင်ဗ
ျဟုတ်ကဲ့သိနေရတဲ့ပုံပြီးမသုံးရဘူးဆိုတော့သတ်မှတ်ချက်ရှိထားတယ်ပေါ့သို့တော်လည်းပဲကျွန်တော်ကသိနေရမဟုတ်ဘူးသိနေရလဲကုန်မှာမဟုတ်တဲ့အတွက်ဒီသတ်မှတ်ချက်ကကျွန်တော်အတွက်တော့အသိပြီးရေးကြီးမဟုတ်ပါဘူ
းအခုနောက်ရွေးကောက်ပွဲနဲ့ပတ်သက်လို့ပါလူစိတ်ဝင်စားမှုအားနည်းတဲ့ခါကျတော့ခုနကရွေးကောက်ပွဲမှာတကယ်တမ်းစီမင်းနေပြောင်းလိုက်တဲ့ကိစ္စတွေဥပမာဆိုရင်ရင်းကတိန်အောင်တယောက်ပဲပြေးရမယ်အခု18နှစ်ပြည့်တဲ့လူတိုင်းပြေးရမယ်ဒီလိုအချက်တွေအစရန်ကုန်နေကန်တွေတေချာတိကြရလားခင်ဗျအ
ဲ့ဒါက10ဘီလီယံကျော်အကုန်ကြခံထားတဲ့ရွေးကောက်ပွဲကော်မရှင်ကဦးစီးပြီးတောင်းရပေးရမှာပါသို့တော်လည်းအဲ့ဒီဟာကိုဆောင်ရတယ်မဆောင်ရဘူးဆိုတဲ့အချက်ရဲ့အဲပြည်သူတွေတကယ်သိလားမသိလားဆိုတဲ့အချက်ရဲ့ဆိုတာမှာတော့နည်းနည်းတန်လျာရှိပြရဖြစ်ပါတယ်ဆိုလိုတာကတော့အခုချိန်ပြီးမဲသင်းနေမှာမှန်သေးဘူးဆိုတာကိုကျွန်တော်ရဲ့လက်ရှိဝေါ်ပေါ်မှာလည်းကျွန်တော်တင်ထားတယ်နောက်တစ်ခါကျွန်တော်တို့နယ်မြေသုံးမှာအစိုးဆုံးအချက်ကနယ်မြေသုံးမှာအပြိုင်မဲ့ကော်မတီဝင်က10ဦးရှိတယ်10ဦးဖြစ်ရှိတဲ့အတွက်ကော်မရှင်ရုံးနေမှာကတ်ထားတဲ့မဲသင်းစာရွက်က2ရွက်ဖြစ်နေပဲတခြား3နယ်မြေတွေမှာက9ရောက်အထက်ကိုခုမှမရှိတဲ့အတွက်တို့ကဆိုင်ရတဲ့ရတဲ့နဲ့ပြီးတယ်ကျွန်တော်တို့က2ရွက်2ရွက်မှမှတခါကျွန်တော်နံပါတ်က6ဖြစ်တဲ့အခါကျတော့8 90က1ရွက်1335 6ကတရွက်ပြပြကြကြပြောရရင်ဝေလူဝင်တောင်ပိုင်းရက်ွက်ကကော်မရှင်ရုံးရှိမှသလိုရှိရဲ1335 6ပဲပါပြီးတော့8 90ဆိုင်ရမရှိဘူးအကိုကတ်ထားတယ်ကော်ကွာသွားတယ်ဆိုတဲ့အခါကျတော့အဲ့8 90မရှိတော့ပဲနဲ့ခုနှစ်ယောက်တည်းပြိုင်လာလို့ဖွဲ့တရပြည်သူတွေအမှတ်မားနေပါလေဒီအကြောင်းအရာတွေကိုဆယ်တန်းဆာမွေဝဲဖြေဆိုတဲ့အချိန်ကြတော့မှပဲကျွန်တော်တို့လိုက်လံစစ်ဆေးပြီးအသိပေးအကြောင်းကြားမှာဖြစ်ပါတယ်
ဟုတ်ကဲ့ဆက်သေးမမြနန္နာတင်းကိုမေးချင်ပါလေခုနကမဲစင်းကိစ္စပါမဲစင်းပြုစုတဲ့အခြေအနေကတေးချာချာရောလုံနိုင်ရဲ့လားဘယ်လိုမြင်ပါလဲ
အဲ့ဒါတော့ကျွန်တော်တို့ဟိုပါတော့ဒီတိကျလုံမောက်တဲ့ကျွန်တော်တို့ဒီလေးလောက်မှုတော့မလုပ်ပါဘူးပေါ့လေခုဒီနေ့နဲ့မဟုတ်ပဲနဲ့ကျွန်တော်တို့ရဲ့ပြည့်ရှိချက်အရာပေါ့နော်ကျွန်တော်ဒီတစ်ပတ်အဲဒီလိုမျိုးလေးစနေတိုင်းမျိုးတွေနည်းရမှာအဲဒီလိုဒီလက်သမားရှိတဲ့ပြည်လုံးလုံးလေးတွေကိုမျိုးနဲ့တချို့မှာလုပ်ကြပါတော့။ဥမာအဖြစ်ကျွန်တော်တို့ဒီရတဲ့ကုန်မှာအညာတိစနေကိုလေးကြောင့်လုပ်တဲ့အချိန်မှာဒီကိုယ်စီလောင်းမျိုးတွေဖြစ်ကြပါတော့။အဲဒီမှာဆိုတော့ကိုယ်စီလောင်းမှုဥကတော့ကျိုးနံနေတွေတော့မဲစနေမှာမပါဘူးပေါ့နော်။ကိုယ်စီလောင်းမျိုးကိုနိုင်တယ်လို့မျိုးစောင်းပါအဲဒီအချိန်မျိုးတွေတော့ကျွန်တော်တို့တွေ့ရရင်နောက်ပြီးတော့ကျွန်တော်တို့ရဲ့ဒီ observer တချို့ရဲ့ပြည်သူရဲ့တင်းနေရလေတချို့ပြည်နယ်ဒီမှာဆိုလို့ရှိရင်တော့ဒီရေးချင်တဲ့အဖြစ်အပျက်လေးတွေမှာပြောဒီမဲဆင်းမှာခတ်နေတာမျိုးပေါ့နော်အဲအဲ့ဒါမျိုးဒီ computer ရိုက်တဲ့ error လားအဲ့ဒါမျိုးတွေတော့တွေ့နေရရင်ဒါတော့ဒီမှာအခုဒီရက်ပိုင်းလေးအဲဒီမှာတချို့ရဲ့ပြည်သူချက်ကိုဒီမှာဒီချက်တွေကြည့်ပါတယ်ဒီအဖွဲ့အစည်းတွေကတော့တခြားဒီအစီအစဉ်ကတော့
အဲ
ဒီရောက်ပြီးပြည့်တဲ့ခါကျတော့ဒီမှာခတ်မှာပါ
တဆက်တည်းကျွန်တော်ခုနကမမြဒီနန္နာသိန်းပြောထားတဲ့အထင်ပါပဲ CSU ရက်ဖက်ဖွဲ့စည်းတွေရဲ့စောင့်ကြည့်ခွင့်ကိုအခုခွင့်ပေးတဲ့ဘလို့ပုံစံမျိုးနဲ့စောင့်ကြည့်နိုင်မလဲစောင့်ကြည့်ဖို့အခြေအနေကဘယ်လိုများရှိပါလဲခု
အခုဒီရေောက်ပဲဒီမျိုးရဲ့ကော်မရှင်ပေါ့နော်မျိုးရဲ့ကော်မရှင်ကနေပြီးတော့မှဒီကလေးလေးလာမဲ့ဒီရက်ဖက်ဖက်အစည်းကိုကျွန်တော်တို့ဒီလိုလာဆိတ်ထုတ်ပေးတယ်ပေါ့နော်ဆိုအဲ့ဒီဟာလေကျွန်တော်တို့ပါအဲ့ဒီတက်တော့အစားရကလေးကိုရထားပြီးအဲနောက်ရက်ဒီကလေးရှိမှာသူတို့ဒီကပ်ကြားကြီးထပ်ပြီးတော့ထုတ်ပေးတယ်ပေါ့နော်အဲ့ဒီခါကျတော့ဥမာကျွန်တော်တို့ကဒီ33နေမှာဒီဒီကမဥချထားမယ်ဆိုတော့ကျွန်တော်တို့ဒီမက်အတော်ပြင်းမှာဒီစီးရင်ပြဖို့ရှိပါတယ်အဲစီးရင်ပြတဲ့အခါမှာတော့ဒီကျွန်တော်တို့ရဲ့ဒီရက်ကပေးလိုက်တဲ့ညကဒီအစ်ကိုကလည်းဘာသာပုံစံတည်ရင်းပြီးပေါ့လေအဲ33ရက်နေ့မှာကျွန်တော်တို့ဒီအဲဒီနေ့မှာကျွန်တော်တို့ဒီရက်ကပေးလိုက်တာဖြစ်ပါတယ
်ဟုတ်ကဲ့အဲ့အတွက်ကတကယ်တမ်း CSU ဘယ်နှစ်ဖွဲ့လောက်လုံနိုင်မယ်လို့ခန့်မှန်းထားကြလဲခင်ဗျာ
ဒီလောက်တဲ့ဒီလောက်ဆိုရင်တော့တနည်းဖွဲ့လောက်ကြတော့အဲဒီတော့ဈေးလေးကဆန်းပြီးပို့တဲ့ဆက်ပြီးမှဒီစင်းတင်နေတာရှိတာ
ကျွန်တော်မတ်တစ္ဆာရှင်လေးကြီးမေးချင်ပါလေခင်ဗျာမတ်တစ္ဆာရှင်လေးကြီးခုနကဦးဝင်းချူပြောထားတဲ့အထက်မှာတစ်ချက်ပါပါတယ်အဓိကတော့ကျွန်တော်လည်းတွေ့နေရတဲ့အဓိကကြိုက်ကိုစလေးတဲမှာအာနာယ NLD ပါတီကဝင်ပြီးတော့ နေရာမျိုးနဲ့နေရာတွေမှာဝင်ထားတာလည်းတွေ့ရပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင် NLD ပါတီနဲ့သတိပုဂ္ဂလကြီးနဲ့ပြန်ရတဲ့အနေအထားမျိုးတွေလည်းကြုံနေရပါတယ်အဲ့တော့ရွေးကောက်ပွဲနဲ့ပတ်သက်လို့လွတ်လပ်မှုမျှတမှုကိုဘယ်လိုများဟိုတုံ့တက်လို့ရမလဲ
ဒါကကျမတို့လက်ရှိမှာတကယ်ကိုစိုးရင်ရတယ်ပေါ့ဘာဖြစ်လဲဆိုတော့ကျမတို့ပြီးခဲ့တဲ့အခြားသောရွေးကောက်ပွဲဥမာပြောရရင်ရခိုင်စင်ရွေးကောက်ပွဲတွေမှာဆိုရင်လည်းကျမတို့တမတ်ကြောင့်မှုနောက်ဒီရွေးကောက်ပွဲတွေရဲ့အခြေအနေကပြောရမယ်ဆိုဒီအင်ဝင်ဌာနဘက်ကလည်းအဓိကသွားခဲ့တာပေါ့နော်အဲ့မှာလဲကျမတို့အဓိကထောက်ပြခဲ့တာကအခုဒီ NLD ပါတီကအာဏာရလာတဲ့အခါမှာအဲဒီပါတီရဲ့အာဏာကိုအသုံးပြုပြီးတော့ဒီကော်မရှင်အပေါ်မှာအဲဒီလိုမျိုးစဉ်းစားမျိုးချုပ်ကင်စဉ်းစားမျိုးဒီလိုပုံစံတွေဖြစ်လာမှာတကယ်ကိုစိုးရင်ခဲ့တယ်အာလက်ရှိတွေ့နေရတဲ့ဒီအထက်လက်တွေနောက်ဒီအရေးအယောင်တွေပေါ့နော်ဒါတွေများကလည်းတော့တော်တော်လေးစိုးရင်ပွင့်ရဖြစ်ရပါတယ်ဥပမာပြောရရင်တော့ကော်မရှင်ရဲ့စုံစမ်းချက်ကဒီပါတီအလံတွေမတုံ့ရအောင်ဆိုရဲကိစ္စရက်တွေမှာနှစ်ရက်တာအတော်တွင်းမှာပဲသူတို့ရဲ့စုံစမ်းချက်ကိုပြင်နေပေါ့ပြင်ပြီးတော့ပြန်ထောက်ပြန်တယ်အာပါတီအလံတွေပုံလေးတွေတုံ့လို့ရတယ်ဆိုတာမျိုးဖြစ်သွားတယ်ပေါ့ဆိုတော့ဒီလိုအချိန်ကြီးမှာဒီဥပဒေကြီးကိုယ်တိုင်ကဒီလက်ရှိအာဏာရပါတီဒီဝန်ကြီးချုပ်ကိုယ်တိုင်ဦးစီးရဲ့ဆောင်မျိုးကဒါအလုံးပြထားပြီးသားဖြစ်ပါတယ်ဆိုတော့ကျွန်တော်ဆိုရင်ကတော့ဒီအနာရပါတီဟာသူနိုင်လောက်တဲ့အခြေအနေတစ်ခုကိုအဓိကရေးဆွဲမျိုးမှာအလုံးကိုဝင်ပြိုင်စေတာဆိုတာမျိုးဖြစ်လာမှာပေါ့ဒါကိုအဓိကဆိုရင်တာပေါ့နော်နောက်တစ်ခုကဒါလွတ်တော်ရွေးကောက်ပွဲမဟုတ်နေတဲ့အခါမှာလက်ရှိဒီလိုရဲ့ service ကိုအထက်သွားရတဲ့သတိပုဂ္ဂလတွေပုံများတဲ့ရွေးကောက်ပွဲမှာပါတီဝင်ပြိုင်နေဆိုရင်ဒီဘန်နာရေးအဖြစ်ကောပုံရေးအဖြစ်ကောဒါသတိပုဂ္ဂလတွေအတွက်ကျွန်တော်တို့တွေ့ရတာကတော့အင်အားမတူဘူးပေါ့နော်သူတို့ရဲ့အတွက်နဲ့နာစီရင်လို့ကျွန်တော်တို့တွေ့ရပါတယ်ဟုတ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season change ဆီသွားလို့ပါအဓိကပေါင်းဆွေးနွေးပေးကြတဲ့မတ်တင်စာရှင်လက်ကြီးမတ်မြနန္နာတင်းနဲ့ဥဝင်းချိုတို့ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်ရှင်တွေအားလုံးလည်းကျေးဇူးပါကျွန်တော်တို့ daily life season ကိုတော့အချိန်ကြောင့်ဒီမှာပဲညနာခွင့်ပြပါခင
်ဗျာအဲ့ဒါကတော့မနေ့အင်္ဂါညကထုတ်လွှင့်သွားတဲ့ daily life season ကိုပြန်ပြီးတော့တင်ဆက်ခဲ့တာဖြစ်ပါတယ်ကိုသားညုံကစဉ်းစားခဲ့တာပါ VOA American တန်မြန်မာပိုင်းကဒီမလာချောင်းနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပါလိမ့်မယ်ခင်ဗျာ
2016 American သမ္မတရွေးကောက်ပွဲမှာ Donald Trump ကိုရှုံးခဲ့တဲ့ Democratic Party သမ္မတကိုယ်စားလှယ်လောင်းဖြစ်ခဲ့တဲ့ Hillary Clinton က2020ရွေးကောက်ပွဲအတွက်သမ္မတထရမ့်ကဒုတိယတက်တန်းဝင်ရှင်ပြိုင်ဖို့အတွက်စီစဉ်နေချိန်မှာပဲဒီရွေးကောက်ပွဲမှာဝင်ရှင်ပြိုင်မှာမဟုတ်ဘူးလို့ကလင်တန်ကနယူးယောက်ကရုပ်တံလွှင့်တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောကြားလိုက်ပါတယ်။သူအနေနဲ့ဝင်မရှင်ပြိုင်ပေမဲ့ယုံကြည်ချက်အတိုင်းဆက်ပြီးတော့လုပ်ကင်ပြောဆိုသွားမယ်လို့ဆိုပါတယ်။သမ္မတထရမ့်နဲ့ဝင်ရှင်ပြိုင်ဖို့အတွက်ဒီမိုကရက်ဘက်ကခြေညာတဲ့စီးရင်ရှိကြီးမှာအမျိုးသမီးလွှတ်တော်အမတ်၅ဦးပါတဲ့ပြင်ဗမော့ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်လည်းပါဝင်ပါတယ်။စစ်တွေးကြတန်တရားနဲ့လူပေါင်း44ဦးကိုပါကစ္စတန်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဒီဖမ်းဆီးလိုက်တဲ့အချိန်မှာအိန္ဒိယဘက်ချမ်းကက်ရှမီးယားဒေသတွင်အသေးခံကားဘုံခွဲတိုက်ခိုက်ဖို့စီစဉ်ခဲ့သူလို့အိန္ဒိယဘက်ကဆွဆွဲထားတဲ့ Islamic အဖွဲ့ခေါင်းဆောင်ရဲ့ဆွေမျိုး2ဦးလည်းပါဝင်ပါတယ်။ Facebook, Twitter နဲ့နိုင်ငံရခြားကယင်းနှိမ့်နှံသူတွေအနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရဲ့အခြေအနေကိုပံ့ပိုးပေးတယ်ဆိုတာကိုတေချာအောင်ပိုးပြီးလှုပ်ပြဖို့လိုနေပြီလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးမှုရန်ဟီလီရဲ့အင်ကာနီကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Ranger Muslim 93,000 လောက်2018ခုနှစ်ကစပြီးမြန်မာနိုင်ငံကနေထွက်ပြေးရတာဟာမြန်မာစစ်တပ်ရဲ့ Genocide လူမျိုးရုံးတပ်ဖြတ်မှုရည်ရွယ်ချက်နဲ့လှုပ်ဆောင်တာဖြစ်ကုလသမဂ္ဂစုံစမ်းအဖွဲ့ကအပြစ်တင်ထားပြီးဒါကိုအာရုံလွှဲတဲ့အနေနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေလာအောင်မြန်မာဘက်ကစ조사နေတယ်လို့လည်းသူ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံတဲကနေဘင်္ဂလားဒေ့ရှ်ဘက်ကိုရွန်ဂျာမွတ်စလင်သိမ်းနေချီပြီးတော့ဖိအားပေးမောင်းထုတ်ခဲ့တဲ့ဆိုတဲ့အပေါ်မှာသတင်းတပတ်ကြားပနမစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်နိုင်ငံတကာရာဇဝတ်မှုခုံရုံး ICC အဖွဲ့တစ်ခုအင်ကာနေမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာပါတယ် ICC ရဲ့ရှေ့နေချုပ်ဖာအူတိုဘန်ဆိုဒါဦးဆောင်တဲ့အဖွဲ့ဝင်9ဦးပါအဖွဲ့ဟာကောက်ဆက်ပဇာကရွန်ဂျာဒုက္ခအသည်စခန်းကိုတောက်ရောက်มาဖြစ်ပါတယ်
နောက်ဆုံးရနိုင်ငံကသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာခဲ့တာဖြစ်ပါတယ်ခင်ဗျာအခုမနေ့ပိုင်းအစည်းအဝေးထုတ်လို့ရမှုကမတ်ဆွေရင်ထွေးနဲ့မတ်အင်ဂျင်နိုင်လို့ဖြစ်ကြပြီးတော့တန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ် VOA ကို Facebook ဆာမင်းကနေလည်းကျွန်တော်တက်ရိုက်ထုတ်လင်းပေးနေတယ်ကြောင့်မလို့တန်လှည့်နိုင်တဲ့ချိန်နဲ့တော်လရှင်များနားဆင်လို့ရပါတယ်အခုလိုအပင်းနားဆင်ရတဲ့ကျေးဇူးများတင်ပါတယ်ခင်ဗျာကျွန်တော်ကြောင်းလို့ပါ
Thank you.
This program has come to you from the Voice of America, Washington.